Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် April 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းနိုမီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရဖို့နီလန်ပေါင်းစုံနဲ့ကြိုပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။တာလီဘန်ကိုတိုက်ခိုက်ဖို့အရေးပါတဲ့ရာထူးနေရာတစ်ခုကိုအာဖဂန်အစိုးရကအတည်ပြုလိုက်ပါတယ်။ယီမန်နိုင်ငံတောင်ပိုင်းအဗျန်ပြည်နယ်ထက်ကကာရန်တစ်ခုကိုအယ်ခိုင်ဒါစစ်သွေးကြွတွေခြုံခိုတိုက်ခိုက်တာကြောင့်စစ်သား15ဦးသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြသွားမှာပါရှင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ NLD အစိုးရတစ်ကနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုခံထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုမနေ့ကလှပေးလိုက်တာနဲ့ဖတ်သက်ပြီးတော့
နောက်ဆုံးရတဲ့အချိန်ကြီးကတော့103ယောက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်။ဆန်တဲ့သူတွေကတော့အမှုကိုပတ်လိုက်တာရှိမယ်။ဒါပေမဲ့ဟိုထောင်ထဲကိုတန်ရောက်သွားတဲ့သူတွေရှိတယ်။ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြအောင်ပေါ့နော်။နံမရီနဲ့တီး
တီးငွေကျင်းသားများကူညီစောင့်ရှောက်ရေးအတင်းရဲ့တွဲဖက်တွင်မူဥဖို့ကြီးပြောသွားတာဖြစ်ပါတယ်။မကြခင်မှာအပြည့်စုံနားဆင်ရမှာပါ။ဒါပြင်ရခိုင်ပြည်နယ်အတွင်းတိုင်းသားလက်နက်ကိုင်အဖွဲ့နဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတော့ဖမ်းခံထားတဲ့သူတွေကိုပြန်လွတ်ပေးဖို့ကြောက်ဖြူမျိုးမှာဆန္ဒပြတောင်းဆိုလိုက်တဲ့အကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့ကိုရဲကောင်တို့ကရှင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းကိုပိုပြောရဖို့နီလန်ပေါင်းစုံနဲ့ကြိုပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးဆလာဟူဒင်ရပ်ဘာနီကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဆက်ဆွေးနွေးပွဲကိုတာလီဘန်တို့ဘက်ကရောက်မလာခရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အရှိအလဲပိုင်းနဲ့အာရှခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့စနေနေ့ကနိုင်ငံကော်မရှင်ကြားတွေ့ဆုံတဲ့အစည်းအဝေးအတွင်းမစ္စတာရပ်ဘာနီကပြောဆိုသွားတာဖြစ်ပါတယ်။ကဘူးလ်ကိုတရက်ခရီးစဉ်နဲ့ရောက်ရှိနေတဲ့မစ္စတာကယ်ရီဟာသမ္မတအာရှအာဖဂန်နီအစိုးရအဖွဲ့အကြီးအကဲအဗ္ဒူလာရိုနဲ့လည်းတွေ့ဆုံပါတယ်။ဝန်ကြီးကယ်ရီရဲ့ခီးစဉ်အတွင်းအာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့ကျင်းပနိုင်ဖို့အားပေးသွားမယ့်အချက်ကလည်းမစ္စတာကယ်ရီဆွေးနွေးမယ့်အကြောင်းအရာတွေထက်ကတခုဖြစ်ပါတယ်။အမေရိကန်၊အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့တရုတ်နိုင်ငံတို့လေးဦးလေးဖလှယ်ပါဝင်တဲ့ညီနိုင်ဆောင်ရွက်တဲ့အဖွဲ့ဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေရှေ့ဆက်တိုးနိုင်အောင်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမတ်လတုန်းကကျင်းပဖို့စီစဉ်ထားခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတာလီဘန်ကိုယ်စားလှယ်ဘက်ကတက်ရောက်လာခြင်းမရှိခဲ့ပါဘူး။အာဖဂန်နစ္စတန်မှာငြိမ်းချမ်းရေးနဲ့လုံခြုံရေးလိုအပ်နေတယ်လို့မစ္စတာကယ်ရီကမိမောင်းထိုးပြောဆိုသွားပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားဆွေးနွေးပွဲတွေတကယ်ပဲဖြစ်လာနိုင်ပါအောင်မလားဆိုပြီးတော့လေလာတုံ့သက်သူတွေကလည်းတန်ရရှိနေတာဖြစ်ပါတယ်
။စနေနေ့ကအာဖဂန်ဥပဒေပြုအမတ်တွေဟာအာဖဂန်အစိုးရအဖွဲ့ထဲမှာရှင့်နေကြုံနဲ့ပြည်ထောင်ရေးဝန်ကြီးရာထူးတွေအတွက်အစိုးရရဲ့နာမည်စရင်းတင်သွင်းသူတွေကိုအတည်ပြုပေးလိုက်ပါတယ်။ပါလီမန်မှာမဲပေးရွေးချယ်မှုတွေအရရခင်စစ်ဘိုလ်ချုပ်တအူးဖြစ်တဲ့တတ်မဟာမတ်ဂျာဟတ်ကိုပြည်ထောင်ဝန်ကြီးရာထူးနဲ့ရခိုင်လူအခွင့်အရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့မိုဟာမက်ဖာရစ်ကိုရှေ့နေချုပ်ဖြစ်အသေးစီးအတည်ပြုခန့်အပ်လိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံမှာတိုးဝလာနေတဲ့တာလီဘန်အဖွဲ့ရဲ့တပုံထားမှုနဲ့အာဖဂန်အဖွဲ့စည်းတွေထဲမှာပြန့်နှံ့နေတဲ့အကျင့်ပြတ်ချဆားမှုတွေကိုတိုက်ဖျက်ရမှာအရေးပါတဲ့ဒီရာထူးနဲ့နေရာဟာအခန်းကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာဖြစ်ပါတယ်။ဂျာဟတ်ဟာဖေဖော်ဝါရီလကရခိုင်ပြည်ထောင်ဝန်ကြီးနော်အော်ဟတ်OMD နှုတ်ထွက်သွားပြီးကလေးကယာယီပြည်ထောင်ဝန်ကြီးဖြစ်ခန့်ထားရတာဖြစ်ပါတယ်။အာဖဂန်သမ္မတရှာရက်ဂါနီရဲ့ညွန်ပေါင်းဆိုရဟာနိုင်ငံရေးချင်ပြိုင်မှုတွေကြောင့်အရေးပါတဲ့ဒီယာလူနှစ်နေရာကိုခန့်အပ်နိုင်ခြင်းမရှိတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရတာဖြစ်ပါတယ်
။ယီမန်နိုင်ငံတောင်ပိုင်းအဗျန်ပြည်နယ်ထက်ကကာရန်တခုကိုအယ်ခိုင်ဒါစစ်သွေးကြွတွေခြုံခိုးတိုက်ခိုက်တာကြောင့်စစ်သား15ဦးထပ်မံသေဆုံးသွားပါတယ်။အဒမွာမျိုးကအရက်သားတွေစီးလာတဲ့ကားပေါ်စီးနင်းလိုက်ပါလာကြတဲ့စစ်သားတွေကိုလက်နဲ့အပြစ်ကန်ဆောင်ထားတဲ့အယ်ခိုင်ဒါစစ်သွေးကြွတွေကမနေ့အစောပိုင်းမှာတားဆီးပြီးတော့တိုက်ခိုက်တာလို့ဒေတာရင်သတင်းတွေကဆိုပါတယ်စစ်သားတွေကိုကားတွေပေါ်ကဆင်းခိုင်းပြီးတော့သူတို့ခေါင်းတွေကိုတနတ်တွေနဲ့ပစ်တက်ခဲ့တာလို့ဆိုပါတယ်စစ်သား12ခုဦးနဲ့စစ်သား18ဦးထက်မနေ့ဒဏ်ရာရသွားပေမဲ့လည်းသူတို့အားလုံးအသက်ရှင်နေပုံရတယ်လို့ဒေတာတွင်အရာရှိတွေက Riders သတင်းဌာနကိုပြောပေးမယ်လို့စစ်သားတွေဘယ်မှာရှိနေတယ်လဲဆိုတဲ့အချက်ကတော့တကယ်ကိုယ်ကွယ်မရှိပါဘူး။ယီမန်နိုင်ငံတွင်းကဈေးတစ်ခုကိုပုံကျဲတက်ခိုက်ခဲ့တဲ့ Sorry ဦးဆောင်တဲ့ညွန့်ပေါင်းလေတပ်တွေကိုအမေရိကန်နိုင်ငံကထောက်ပံ့ကူညီပေးထားတယ်ဆိုတဲ့အစီရင်ခံစာကိုလူအခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကကြာတာပြေးနေ့ကထုတ်ပြန်ခဲ့တာပါ။ မတ်လ15ရက်နေ့ကအဲ့ဒီဘုံကျဲတိုက်ခိုက်မှုမှာလူ100ထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်လူအခွင့်ရေးအဖွဲ့ရဲ့အဆိုအရတေဆုံသွားသူတွေထဲမှာကလေးငယ်25ဦးပါဝင်ပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းလူ49ဦးလည်းဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုဟာကတော့နှစ်နဲ့ချီကြတဲ့စစ်ပွဲအတွင်းလူသေဆုံးမှုအများဆုံးဖြစ်ရလည်းဖြစ်ပါတယ
်။တူရကီနိုင်ငံပိုင်လက်နက်ကုမ္ပဏီကြီးရဲ့ထိပ်တန်းအရာရှိတဦးဟာလက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုတူရကီနိုင်ငံသားပိုင်အမေရိကန်လုပ်ငန်းတစ်ခုကိုရောင်းချဖို့ကြိုးပမ်းနေစဉ်အတွင်းအခုပတ်မှာဖမ်းဆီးခံထားရတယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။စံပစ္စည်းနဲ့ဓာတုဗေဒလုပ်ငန်းကော်ပိုရေးရှင်း MKE ရဲ့စက်ယုံမန်နေဂျာဖြစ်တဲ့မူစတာဖာတာနာရာဗာဒီဟာကြာသပတေးနေ့ကအန်ကာရာမြို့ကစားတောက်ဆိုင်တစ်ဆိုင်မှာအမည်ဖော်ပြမထားတဲ့အမေရိကန်ကုမ္ပဏီတစ်ခုကတာဝန်ရှိသူတဦးနဲ့တွေ့ဆုံဖို့ရောက်နေစဉ်မှာအရက်ဝတ်နဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာဖြစ်တဲ့ကြောင်းတူရကီမီဒီယာတွေကဖော်ပြခဲ့ပါတယ်။တာနာရီဗာဒီဟာတရှိုမှုနိုင်ငံတော်လှုပ်ဝှက်ချက်တွေပေါက်ကြားစေမှုနိုင်ငံတော်သစ္စာဖောက်မှုစတဲ့ဆွဲချက်တွေနဲ့ဖန်ဆီးထိုင်ခိန်ထိန်ဆိုင်ထိန်သိမ်းခံထားရတယ်လို့တူရကီမီဒီယာတွေကဖော်ပြထားခဲ့ပါတယ်။တနာရီဗာဒီဟာတူရကီနိုင်ငံကမူပိုင်ခွင့်ပြုထားတဲ့ MP5 Submachine Gun နဲ့တူရကီပြည်တွင်းမှာအသစ်ထုတ်လုပ်လိုက်တဲ့ MPT-76 တိုက်ခိုက်ရေးရိုင်ဖယ်ရဲ့ဒီဇိုင်းနဲ့ထုတ်လုပ်ရေးအစီအစဉ်တွေကိုအမေရိကန်ဒေါ်လာ2,000နဲ့3,000စီရယူပြီးရောင်းချဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံထားရတာဖြစ်ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားနိုင်ငံဟာ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲ့ဒိန်ဒုံးကြီးကိုအောင်အောင်မြင်မြင်စမ်းသပ်ပြစ်လို့နိုင်လိုက်ပြီလို့နိုင်ငံပိုင်သတင်းဌာနကကြေညာသွားပါတယ်ဒီကနေ့စနေနေ့မှာပဲမြောက်ကိုရီးယားအစိုးရပိုင်း Central News Agency ကသတင်းထုတ်ပြန်လိုက်တာပါနျူကလ িয়ার နဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အခမ်းအနားအကောင်လာစေဖို့အပြင်အမေရိကန်နိုင်ငံပေါ်တိုက်ခိုက်နိုင်စွမ်းရတဲ့အထိစမ်းသပ်မှုတွေကိုဆက်လုပ်သွားဖို့ဆိုတဲ့ရည်မှန်းချက်နဲ့ဒုံးကျည်စမ်းသပ်ပြလုပ်မှုကိုကောင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်ကြီးကြပ်ခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်နျူကလ িয়ার လက်နက်တွေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကိုလက်ဦးမှုရယူပြီးတော့တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကအကြိမ်ကြိမ်ချိန်ချောင်းနေတာလည်းဖြစ်ပါတယ်ဒုံးကျည်စမ်းသပ်ပစ်လို့မှုတကယ်ပဲအောင်မြင်ခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်အတွက်ဒါဟာကြီးမားတဲ့ခြေလှမ်းတစ်ရလည်းဖြစ်လာပါလိမ့်မယ်။မြောက်ကိုရီးယားနိုင်ငံဟာဇန်နဝါရီလကတည်းကလက်နက်ပေါင်းစုံကိုစမ်းသပ်ပစ်လို့နေခဲ့တာဖြစ်တယ်လို့ဒီလောက်ရကြောင့်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေကိုအာခံတဲ့အနေနဲ့ပဲ့ထိန်တက်ဒုံးကျည်တွေကိုလည်းစမ်းသပ်ပစ်လို့နေတာပါ။အခုလိုပြစ်လို့နေတဲ့ဒုံးကြီးတွေနဲ့နျူကလ িয়ার အစီအစဉ်တွေမှာတိတာထင်ရှားတဲ့အဆင့်မြင့်နည်းပညာတွေအသုံးပြုထားတယ်ဆိုတော့မြောက်ကိုရီးယားရဲ့ပြောဆိုချက်ကိုတောင်ကိုရီးယားနဲ့အမေရိကန်သုတေသီတွေကမေခွန်းထုတ်နေကြတာလည်းဖြစ်ပါတယ်
။နိုင်ငံရေးပြစ်မှုနဲ့တရားစွဲဆိုအရေးယူခံထားတဲ့လူတရားကျော်ကိုအမေမြန်မာအစိုးရကအမှုရုပ်သိမ်းပြီးပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နိုင်ငံရေးအကြံသားတွေနိုင်ငံရေးတကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူအားလုံးကိုအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်အဆောင်ကုန်ပြိုးပန်းသွားမှာဖြစ်တဲ့ကြောင်းနိုင်ငံကောင်းဆောင်ဒေါက်စန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံရာထူးကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့လိုကြေညာချက်ထုတ်ပြန်ခဲ့တဲ့အတိုင်ချက်ချင်းအရေးယူဆောင်ရွက်ခဲ့တဲ့ကြောင်းဧပြီလ10ရက်နေ့မှာဒုတိယမြောက်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ဒေါက်စန်းစုကြည်ကပြောကြားခဲ့တာပါ။နိုင်ငံရေးအကြံသားများကုညီဆောက်ရှောက်ရေးအဖွဲ့ AAPPB ရဲ့ဧပြီလ9ရက်နေ့ထိစာရင်းအရပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကြံသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အမှကန်တဲ့အမှုရင်ဆိုင်နေရသူ298ဦးရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြံသားတွေပြန်လွှတ်နိုင်ငံရေးအကြံသားတွေပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းဝါရှင်တန် DC ကနိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မက်တိုနာကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမန္လေးမြို့ကတရားရုံးတစ်ခုဟာအသက်28နှစ်အရွယ်ရှိကိုစောစောလက်နဲ့အသက်34နှစ်အရွယ်ရှိမတ်ပွင့်ဖြူလက်တို့နှစ်ဦးကိုမြန်မာနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ဆက်သွယ်ခဲ့တဲ့အတွက်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်
။တိုင်ဝမ်သမရမယင်ဂျိုဟာအရှိတရုတ်ပင်လယ်ပြင်တွင်းကလူသူအယောက်ပေါင်းနေတဲ့ကျွန်းတစ်ခုစီကိုအလဲအပတ်သွားရောက်ပါလိမ့်မယ်။တောင်တရုတ်ပင်လယ်ပြင်တွင်းရှေးပိုင်းနဲ့အငင်းပွားနေတဲ့ဒေသတွင်တိုင်ဝမ်ရဲ့အချုပ်အခြာအာဏာကိုပြန်ပြီးတော့အခိုင်အမာပြလို့တဲ့သဘောနဲ့အခုလိုသွားရောက်မှာပါ။ တဝန်နိုင်ငံမြောက်ပိုင်းကပန်ဂျာကျွန်းငယ်ကလေးမှာအင်ချီနည်းနည်းလေးသာရှိပါတယ်။ပန်ဂျာကျွန်းဟာတိုင်ဝမ်နဲ့အနီးဆုံးတည်ရှိနေတဲ့ကျွန်းကလေးလေးဖြစ်ပါတယ်။တရုတ်လိုဒိုင်အိုယူလို့ခေါ်ပြီးတော့ဂျပန်လိုဆန်ဂိုကူလို့ခေါ်တဲ့တရုတ်တိုင်ဝမ်နဲ့ဂျပန်နိုင်ငံတို့ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေထဲမှာပန်ဂျာကျွန်းကလေးပါဝင်ခြင်းမရှိပါဘူး။ကျွမော်ကမိုးလေဝသဌာနကိုသမရမယင်ကျိုးတွားရောက်လက်ပတ်လိုက်မယ်လို့ခန့်မှန်းနိုင်တယ်လို့ကျွန်းတွေအနီးငှားဖမ်းပိုင်ခွင့်နဲ့ပတ်သက်လို့တိုင်ဝမ်နဲ့ဂျပန်တို့ကြား2013ခုနှစ်ကသဘောတူညီမှုရလိုက်တဲ့အထိမ်းအမှတ်နေရာကိုဖွင့်လှစ်ပေးဖို့လည်းရှိနေပါတယ်။ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တိုင်ဝမ်သမရကကြားနေလေးရှိပြီးဒါဟာသမရမယင်ကျိုးရဲ့ဒုတိယအကြိမ်မြောက်အလဲပတ်ခီးစဉ်လည်းဖြစ်ပါတယ်။ဒီလက်ပတ်ခီးစဉ်ဟာတိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်ကြောင်းပြန်ပြီးတော့အခိုင်အမာပြလို့တဲ့အတိတ်ပဲဆောင်းပါတယ်။
SpaceX ရဲ့ပုဂ္ဂလိကပိုင်းနည်းပညာကုမ္ပဏီဟာသမိုင်းဝင်အောင်မြင်မှုတစ်ခုရရှိခဲ့ပါတယ်။ SpaceX ကုမ္ပဏီဟာပထမဆုံးအနေနဲ့အသုံးပြုပြီးသားတွန်းအားပေးဒုံးမြန်တစ်စင်းကိုပင်လယ်ထဲကအဝေးထင်းသမော်တစ်စီးပေါ်ကိုအောင်မြင်စင်သက်နိုင်စေခဲ့တာဖြစ်ပါတယ်။တောက်ကြနေကပြုလုပ်ခဲ့တဲ့ဒုံးမြန်ပြလုပ်မှုမှာပြီးခဲ့တဲ့ဇွန်လကအလားတူကြိုးပမ်းမှုအတွင်းစက်ပစ္စည်းတစ်ခုချို့ယွင်းမှုကြောင့်ပောက်ကွဲပျက်စီးသွားပြီးခဲ့တဲ့နောက်တနှစ်နီးပါးအကြာမှာ SpaceX ကုမ္ပဏီရဲ့ပထမဆုံးအာကာသယာဉ်လွှတ်တင်မှုဖြစ်လာပါတယ်။ဒီအကာသယင်မှာအသက်ရှင်ရက်တည်းအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့စမ်းသပ်မှုအတွက်လိုအပ်တဲ့ကိရိယာတွေတည်ဆောင်ထားပြီးတနင်္ဂနွေနေ့မှာနိုင်ငံတကာအကာသစခန်းကိုရောက်ရှိမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့လကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တန်တရာရှိခံရသူကိုဖမ်းမိလိုက်ပါပြီ။အသက်30နှစ်အရွယ်မိုဟာမက်အဘရီနီကိုတခြားလူအတော်များများနဲ့အတူတောက်ကြနေကဘယ်လ်ဂျီယံအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဘရပ်ဆဲလ်မြို့ကဇာဗန်တမ်လေးစိတ်ဘုံခွဲတိုက်ခတ်မှုအတွင်းပဟေရီဖြစ်နေကြတဲ့ Man in the Head ဆိုတဲ့အုတ်ထုံးတဲ့လူဆိုတဲ့လူဟာအခုဖမ်းမိလိုက်တဲ့ Albany ဖြစ်မယ်ဆိုပြီးတော့ယုံကြည်နေကြတာဖြစ်ပါတယ်။ IS တို့ရဲ့အကြမ်းဖက်တိုက်ခတ်မှုကြောင့်ပြင်သစ်နိုင်ငံပါရီမြို့မှာလူပေါင်း130သေဆုံးပြီးတော့ Belgium နိုင်ငံ Brussels မြို့မှာတော့32ဦးသေဆုံးခဲ့တဲ့လူသေးဆုံးခဲ့တဲ့အပြင်လူအတော်များများလည်းထဏ်ရာရသွားကြပါရယ်။ Albany ဟာဒီတိုက်ခတ်မှုတွေမှာပါဝင်ပတ်သက်မှုရှိတဲ့သူအဖြစ်တန်တရာရှိခံရသူလည်းဖြစ်ပါရယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပြီးသွားတာဖြစ်ပါတယ်။အခုတော့သတင်းစောင်းပါးတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဆွမ်းဆောင်ချက်နဲ့အင်းစိန်နဲ့တာဝရီထောင်ကနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားသူတရားကျော်လွတ်မြောက်လာတာကိုဝမ်းသာကြိုဆိုပေးမယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားစင်ကွာဟမှုတွေရှိနေတဲ့အတွက်ဆွေရဘက်ကအတိအကျနာမည်နဲ့တကွအများပြည်သူတီအောင်ကြီးညာပေးဖို့နိုင်ငံရေးတက်ကြွလို့ရှားသူတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားတွေအလုံးလွတ်မြောက်နိုင်ဖို့အရေးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့တွေအနေနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိသလိုနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလည်းအတိအကျဖွင့်ဆိုနိုင်အောင်အစိုးရဘက်ကကြိုးပမ်းပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်ပြည်သူအစိုးရလက်ထက်နိုင်ငံရေးကြောင့်ဖမ်းဆီးချုပ်နှောင်အကျဉ်းချခံရသူတွေလွတ်မြောက်ရေးအဓိကဦးစားပေးကြိုးပမ်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ပြောဆိုအပြီးမှာပဲနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားရသူ100ကျော်လွတ်မြောက်ခဲ့ပေမဲ့လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်တဲ့အဖွဲ့တွေစုဆောင်းထားတဲ့လွတ်တဲ့စည်းရင်းနဲ့အစိုးရအသစ်ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံပိုင်သတင်းစာပါလွတ်မြောက်အကျဉ်းသားအရေးအတွက်ကကွာဟမှုတွေရှိနေပါတယ်နိုင်ငံပိုင်သတင်းစာတွေမှာတော့ပြည်မှုဆိုင်ရာကျင့်ထုံးဥပဒေပုံမှ494အရာရုတ်သိမ်းသောအမှုမှလွတ်ပေးခဲ့သူပေါင်းက138ဦးရှိတယ်လို့ထုတ်ပြန်ထားတာပါ။ဒါကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့နိုင်ငံတော်သမ္မတရုံးဘက်ကရောအကျဉ်းဥစည်းဌာနဘက်ကရောအစိုးရပြန်ကြားရေးဘက်ကရောအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပါဘယ်တရားရုံးကနေဘယ်ထောင်ကဘယ်သူတွေကိုဘယ်ပုံမှနဲ့လွှတ်လိုက်ပါသလဲဆိုတာကိုစည်ရင်းအတိအကျအများပြည်သူသိအောင်ထုတ်ပြန်သင့်တယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီလိုမျိုးတရားဝင်ထုတ်ပြန်ပေးမှသာဘသူတွေကြံခဲ့တယ်လေဘသူတွေလွတ်ခဲ့တယ်လေဆိုတာအတိအကျသိနိုင်မယ်လို့နိုင်ငံရေးအကျဉ်းသားများကကိုကြီးစောင့်ရှောက်ရေးအသင်း AAPPB ရဲ့အတွဲဘက်အတွင်းမှကိုဘိုကြီးကပြောပါတယ
်နောက်ဆုံးရတဲ့စည်ရင်းကတော့တရ3ယောက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်ဆန်တဲ့သူတွေကတော့အမှုကိုပတ်လိုက်လိုက်တာရှိမယ်ဒါပေမဲ့ဟိုထောင်ထဲကိုပြန်ရောက်သွားတဲ့သူတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီစည်ရင်းကတော့ဒီအမှုရင်ဆိုင်နေတဲ့သူက320ရှိသေးတယ်နောက်ပြီးတော့ပြည်တင်ကြပြီးသား121ယောက်ရှိပါတယ်ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြောင်းပေါ့နော်နံပါတ်တွေနဲ့တိတိကျကျ ကြထုတ်ပြန်ကြင်ကြတဲ့နေပေါ့ခုကအရင်အစိုးရတော့ကလည်းဒီလိုပဲရှင်းလင်းလင်းမထုတ်ဘူးဒီအစိုးရလည်းအရင်လိုပဲရှင်းလင်းလင်းမထုတ်ဘူးဆိုရင်တော့မကောင်းဘူးပြဒီကဟိုဘောမနိုင်ငံတော်ရဲ့ဖြိုးဝှက်ချက်လည်းမဟုတ်တဲ့အတွက်ဒီအချင်းဦးစီးရဲ့ website မှာပဲဖြစ်ဖြစ်သမရရဲ့ website မှာပဲဖြစ်ဖြစ်နံပါတ်နဲ့တိတိကျထုတ်ပြန်ကြင်ကြတဲ့မှာလေ
အစိုးရအသည့်အနေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးကိုနိုင်ငံရေးကျင်းသားများအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တင်ပြီးတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးအဖွဲ့တွေအားလုံးကလည်းပူးပေါင်းဆောင်ရွက်ဖို့အသင့်ပါပဲလို့ပြောဆိုပါရယ်နိုင်ငံရေးကျင်းသားအားလုံးလွတ်မြောက်နိုင်ရေးမှာနိုင်ငံတော်တွင်လွှတ်တော်မှာပါနိုင်ငံရေးအကျင်းသားဆိုတဲ့ဝါဟာရကိုတရားဝင်တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ဖွင့်ဆိုနိုင်အောင်ဆောင်ရွက်ပေးဖို့နဲ့နိုင်ငံရေးအကျင်းသားတွေဆက်ရှိနေအောင်မယ်ဆိုရင်လည်းသူတို့အတွက်အခွင့်အရေးတရားဝင်ရပိုင်ခွင့်တွေကိုလူခွင့်ရေးစံချိန်စံနှုန်းနဲ့အညီရရှိနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဦးညိုထွန်းကတိုက်တွန်းပါတယ
်ဒီနိုင်ငံရေးကျဉ်းသားနဲ့ပတ်သက်လို့ကအဖွဲ့တွေ၃၄ဖွဲ့ရှိတယ်လေ၃၄ဖွဲ့ရှိတော့ဒီ၃၄ဖွဲ့တွေကိုခေါ်ပြီးတော့ဆွေးနွေးမှုနိုင်ပြီးတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြုတင်တယ်ခင်ဗျအဓိပ္ပာယ်ဖွင့်ဆိုချက်ပြီးပြုပြီးဒီအဖွဲ့လာ၄၆ဖွဲ့လောက်ကပြီးပြုပြီးဆိုလို့ရှိရင်ဒီအဓိပ္ပာယ်ဖွင့်ဆိုချက်ကိုလွှတ်တော်ကကြံလိုက်တယ်ပေါ့ဗျာလွှတ်တော်ကနေပြီးတော့အပြစ်မပြုပြီးဆိုလို့ရှိရင်ကျွန်တော်တို့ဒီကျင်းသားဆိုတာကတော့ဘယ်ဆိုလက်ထက်မှာပဲဖြစ်ဖြစ်လက်ရှိလေကောင်းနေတယ်။အဲဆိုတော့သုံးတရားကြောင့်အကြောင်းတစ်ခုခုကြောင့်ရှိကောင်းရှိလာနိုင်တယ်လေ။အဲ့လိုမျိုးရှိလာတဲ့အခါကျတော့ရှိလာခဲ့ရင်လေနိုင်ငံကျင်းသားတွေဖွင့်ဆိုချက်ရှိနေတာဖြစ်တဲ့အတွက်ဒီနိုင်ငံကျင်းသားတွေကိုဘယ်လိုထားမလဲ၊ဘယ်လိုနေရထိုင်ရမလဲ၊ဘယ်လိုသူတို့အခွင့်အရေးတွေပေးမလဲဆိုတဲ့ဆောင်းချင်းချင်းစီကဥပဒေတွေလည်းပေါ်ထွက်လာနိုင်တာပေါ့။ခုနကကျွန်တော်ပြောတဲ့မှာနိုင်ငံကျင်းရှိမယ်၊နိုင်ငံအဖွဲ့ရှိမယ်၊နောက်ပြီးတော့ဟိုကကကိုဘူးကြီးတို့ရှိမယ်၊တဘောငင်းပွင့်ရှိမယ်။အဲ့လိုမျိုးဒီပြင်ပအဖွဲ့ကြီးတွေပါခေါ်ပြီးနိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်အဲဝဲဝင်းပြီးတော့ပူပေါင်းပြီးတော့ရေးတင်တာပေါ့အ
တိတ်
ပဲဖွင့်ဆိုတင်တာပေါ့အဲမမတော့ဥစ္စာထေတို့အနေနဲ့ကတကယ်လည်းနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့ဆုံးဖြတ်ထားတယ်ဆိုလို့ရှိရင်ပြည်ထောင်စုနဲ့တော်တော်ကြီးရမှာပေါ့ဗျာပြည်ထောင်ရဲ့အောက်မှာအကျဉ်းသားဌာနရှိတာဟိုနောက်ပြီးတော့ဒီရက်တပ်ဖွဲ့ရှိတယ်ဗျာနောက်ပြီးတော့ဒီခုနပြောတဲ့ကိုဘူကြီးတို့ကျတော့နိုင်ငံအဖွဲ့တို့ဒီအဲဒီဆက်ဆိုင်လာတဲ့လို့ဦးရဆက်ဆိုင်ရဲ့ပြန်လို့အဲ့ဒါလည်းပဲခေါ်ပြီးတော့စနစ်တိုင်းမြင်တင်တာပေါ့
အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းဆောင်အသီးသီးမှာနိုင်ငံရေးကြောင့်ထောင်ချခံထားရတဲ့အကျဉ်းကျသူပေါင်းက100ကျော်ကျန်သေးပြီးအလုံသမားလေသမားရင်းနဲ့ပြည်တွင်းစစ်အရေးတွေနဲ့ပတ်သက်လို့နိုင်ငံရေးကြောင့်အချုပ်နှောင်ခံရသူအပါအဝင်လက်ရှိတရားရင်ဆိုင်နေရသူပေါင်းက300ကျော်ကျန်သေးတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ယုံကြည်ကြံကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားမရှိစေရဆိုပြီးကြွေးကြော်ပြီးတဲ့နောက်မှာနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကိုဖိတ်ခေါ်ပြီးပြည်ထရေးနိုင်ငံတော်အစိုးရတာဝန်ရှိသူပြည်ထောင်စုဝန်ကြီးတွေပါပါဝင်ပြီးတော့နိုင်ငံရေးအကျဉ်းသားများစည်းစည်ရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်အပေါ်သဘောထားကွဲလွဲမှုတွေရှိခဲ့ပြီးနောက်ပိုင်းမှာတော့အစိုးရဘက်ကအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့တချို့ကိုပါဝင်ခွင့်မပြုတော့ဘဲနိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်အသစ်ပြန်လည်ဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့ပတ်သက်လို့လှုပ်ရှားမှုမရှိတော့တဲ့လို့ဖြစ်ခဲ့တယ်လို့လည်းဝေဖန်မှုတွေရှိခဲ့ပါတယ်။
မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဘာကိုဆန္ဒပေါ်ထုတ်ခဲ့သလဲဆိုတာကိုကြည့်အောင်ပါရခိုင်ပြည်နယ်အတွင်းမှာဖမ်းဆီးခံထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ပတ်သက်သူတွေတန်တရားနဲ့ဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့အတွက်ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒီကနေ့ဆန္ဒပေါ်ထုတ်ခဲ့ကြပါတယ်အဒီမှာအစိုးရအမှုတွေနဲ့ပတ်သက်ပြီးဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးအပါအဝင်အချက်၅ချက်ကိုလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်အပြည့်စုံကတော့ထိုင်းချေဆိုင်သတင်းတောက်မေးမာကတင်ပြပို့ထားပါရခင်ဗျာ
။ AB လ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဦးဆုံးချိန်ဖြစ်ထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်တင့်မြင့်ဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာတော့ AB လ10ရက်နေ့မှာကျောင်းသားနဲ့တက်ကြွလှုပ်ရှားသူတချို့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ AB လ9ရက်နေ့မှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အတွင်းမှာတော့ထိမ့်သိမ်းခံထားရတဲ့ရခိုင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြကြောင်းကြောက်ဖြူမြို့ကလည်းဖြစ်အမ်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးစော်ဝင်းမြင့်ကအခုလိုပြောပြပါတယ်။
ဒီမှာဒီနေ့ဆိုတော့ကြောက်ဖြူမျိုးဖျားကြီးတောင်ဝင်းသာရှိတယ်။အဲ့မှာသူ့ရထားပြီးတော့ဆန္ဒပြကြတာ
။ဖျ
ားကြီးတောင်ကွယ်။များလို့ဆိုဆရာတော်ဦးဆောင်ပြီးတော့လုပ်တယ်။အဲပြည်သူ့ဘာနေရတော့တိုင်းသားလေးနဲ့ကရင်ဖွဲ့များအလုံးကြီးချမ်းရည်ဆွေးနွေးပွဲတွေပါဝင်နိုင်ရေးတိုင်းသားဒေသများတွင်ပိုးစစ်ဆင်နေမှုများရပ်တန့်ပြီးသံလျာပြင်ဖန်စီခံရသူများလွတ်ပြေးရခိုင်ပြည်နယ်အနှံ့သံလျာပြင်ဖန်စီခံရသူများကိုတရားဥပဒေနဲ့အညီပေါ်ဆောင်ပေးနောက်ငါကတော့သံလျာပြင်ဖန်စီခြင်းရဲ့ရပ်တန့်ရေးဆိုပြီးတော့အဲ့ဒီပြည်သူ့ဘာနေနဲ့ဆန္ဒပြကြတာဖြစ်ပါလူကြီးက200ဝန်းကျင်ပါ
ကျောက်ဖြူမြို့နယ်တွင်ဆန္ဒပြမှုမှာတော့အမျိုးသားရေးသဘောဆောင်တဲ့လက္ခဏာတွေကိုမတွေ့ခဲ့ရကြောင်းကိုလည်းဆက်ပြောခဲ့ပါတယ်
။ဟိုအမျိုးသားရေးနဲ့မဆိုင်တော့ဘူးကအေးနဲ့ပတ်သက်လို့လူချင်းချင်းကိုပဲသူတို့လိုချင်တာတော့ပါပဲ
။အဲ့
ဒီနေရာမှာအေးလို့ကမသုံးသားလား။အေးလို့တိုင်းတော့မသုံးသားဘူ
း။
တိုင်းသားလည်းနဲ့ကိုင်နေချင်းချင်းပေါ်ဝင်မှုရယ်တိုင်းသားတွေကိုသူပြည့်စုံမှုရယ်တတ်မှုရယ်။သံမယားနဲ့ရှိတဲ့လူတွေကိုတတ်တတ်မှုရယ်။အဲ့လိုပဲသံမယားနဲ့ဖန်ဆီးနောက်တာမဖန်ဆီးဘူးရယ်ဆိုတာလေးပေါ့ပါ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အမှတ်တင်းမြင့်ဆောင်2016ထွက်လာပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဧပြီလ10ရက်နေ့မှာတော့လက်မှတ်မှာထိမ့်သိမ်းခံထားရတဲ့ចောင်းသားတွေကိုပြန်လည်လွတ်ပေးခဲ့ပါတယ်။နိုင်ငံရဲ့အကျဉ်းသားအလုံးမလွတ်မြောက်သေးပေမဲ့အမှုရုပ်သိမ်းဖို့ကြံနေသေးတာတွေရှိနေသေးတာကြောင့်နှစ်တစ်ကူရုံးပရက်ကုံဆုံးပြီးရုံးဖွင့်ချိန်မှာဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနောက်ထပ်ထွက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်နှစ်မြင့်ဆောင်2016မှာရေးသားထားတာပါ။သက်ဆိုင်ရာအစင်းထောင်အသီးသီးမှာပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူငင်းသက်သာခွင့်ရရှိပြီးအမြန်ဆုံးလွတ်မြောက်နိုင်ရေးအတွက်လိုအပ်တဲ့စီစဉ်မှုများဆောင်ရွက်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်2016မှာရေးသားဖော်ပြထားပါတယ်ရှင်
ထိုင်းခြေဆိုင်သတင်းတောက်မအေးမှာပြောပြသွားတာဖြစ်ပါတယ် VOA ကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရမှာပါခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖေမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပြီးသွားမှာဖြစ်ပါတယ်မတ်ဆုမြတ်မုံကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူပြောပြပေးထားပါတယ်ခင်ဗျာ
ကွန်ပျူတာတွေကလူထက်တာသွားနိုင်တယ်ဆိုတာနောက်ထပ်သက်တည်တစ်ခုပေါ်လာပြန်ပြီကိုသားညုံရေ
ဘယ်လိုနေရာတွေမှာတာသွားပြန်တာလို့မတ်ဆုမြတ်မုံက
လူတွေလိုမျိုးညံစွမ်းထိုင်အောင်လို့ program လုပ်ထားတဲ့ computer program ပေါ့ computer စကားနဲ့ဆိုရင်တော့ artificial intelligence အတိုးကောက်တော့ AI လို့ပြောနေတဲ့ computer ညံရည်ညံစွမ်းလေတချို့ကတော့ AI ကိုညံရည်တူးလို့လည်းပြောနေကြတဲ့အခုဟာဒီကစားရတိတ်ကိုခက်ခဲတဲ့တရုတ်ကြားကစားနည်း Go ကို Alpha Go ဆိုတဲ့ AI computer program ကနိုင်သွားတာရှင်နိုင်နာမှကိုဒီ Go တရုတ်ကြားကစားနည်းမှအတော်တကအတော်ဆုံးသူကို၄ပွဲနိုင်တစ်ပွဲရှုံးနဲ့နိုင်သွားတာကိုသားညုံရဲ့
ဟုတ်ပါဗျာအဲ့ဒီသတင်းကဒီနည်းပညာလောကအထူးဖြင့်ကွန်ပျူတာလောကထဲမှာတော့အတော်လေးကိုဟိုးလေးတကျော်ဖြစ်သွားတာမှဆင်မြန်မောကအဲ့ဒီ Go ဆိုတဲ့တရုတ်ကြားထိုးကစားနည်းကိုလူတွေကစားလာကြတာနှစ်ပေါင်း2500တန်းရှိနေပြီကြားထိုးသူမျိုးအကွက်တွေဆွဲထားတဲ့ဗိုလ်ပြားပေါ်မှာအကွက်ရွှေ့ကစားရတာဆိုပေမဲ့အုံနောက်နဲ့အတော့ကိုတွက်ချက်ပြီးတော့အနံ့ရောက်အောင်ကစားရတာမျိုးဒီစစ်တူရင်ကစားရတဲ့တောင်မှအစပေါင်းများစွာခက်ခဲတယ်လို့ကြွမ်းကျင်သူတွေကပြောကြတဲ့ Go ကစားနည်းကိုကမ္ဘာချန်ပီယံနဲ့ Alpha Go ကွန်ပျူတာပရိုဂရမ်တို့၅ရက်၅ပွဲကစားကြတာမှာကမ္ဘာချန်ပီယံကတပွဲပဲနိုင်ပြီးတော့ Alpha Go ကတမိုင်းဝင်အနိုင်ရသွားတာပဲဗ
ျကျွမ်းကျင်သူတွေပြောတဲ့အတိုင်းဆိုလို့ရှိရင်စစ်တူရင်မာကဒီရွှေနိုင်ကြီးအကွက်ပေါင်းကရေဘူးရ20လောက်ပဲရှိတယ်တရုတ်ကြားထိုးကစားနည်း Go မှာဆိုရင်ရွှေနိုင်ကြီးအကွက်ပေါင်းက200ရှိတယ်တဲ့အဲ့တော့အနိုင်ကစားဖို့အတွက်ကဒီကျွမ်းကျင်မှုနဲ့အတွေ့အကြုံကအများကြီးလိုတယ်တပွဲတပွဲအပီးကစားဖို့အတွက်ကလည်းအနည်းဆုံး5-6နာရီကြာတယ်လို့ပြောတယ်အခုဟာက Go ကစားနည်းမှာသူထက်တော်သူမရှိလို့ချန်ပီယံပွဲကိုဆယ်စုနှစ်နဲ့ချီကျအောင်လို့ရထားတဲ့တောင်ကိုရီးယားကလီဆက်ဒေါ်ကို Alpha Go Computer Program ကနိုင်သွားတာရှင
့် Alpha Go Computer Program ကိုထွင်တာက UK က DeepMind ဆိုတဲ့ Artificial Intelligence ကုမ္ပဏီပြ Google ကုမ္ပဏီအပိုင်ပေါ့ DeepMind ကဒီ Computer Engineer တွေကနည်းနည်းနဲ့တွေးဖို့လိုတဲ့ကစားနည်းကိုတမင် Program လုပ်ပြီးတော့ Computer ညံစွမ်းကလူတွေထက်ဘလောက်တောင်တွက်ချက်နိုင်မလဲဆိုတာကိုစမ်းတာပဲဗျ
မလ9ရက်နေ့ကနေပြီးတော့15ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့မှာချန်ပီယံလီဆက်ဒေါ်နဲ့9ရက်ဂိုတရုတ်ကြားထိုးပြိုင်ပွဲလုပ်တော့ Alpha Go ကွန်ပျူတာညံကြီးရှင်ကဘာလုပ်လဲဆိုတော့လူတွေဘလို့မှမထင်ထားတဲ့အကွက်တွေကိုတစ်ခါမကရွှေ့ခဲ့တယ်။အဲ့ဒီပွဲတွေကိုတချို့နိုင်ငံတွေမှာဒီရုပ်သံပေါ်ကနေပြီးတော့ဓာတ်ရိုက်ပြတယ်။နောက် YouTube ပေါ်မှာလည်းဓာတ်ရိုက်ပြနေတော့ ပွဲကြည့်နေတဲ့သူတွေကကွန်ပျူတာတော့မှားပြီလို့ပထမထင်ကြတာဒါပေမဲ့နောက်တော့မှသူကသမင်တကာအဲ့ဒီအကွက်ကိုအနိုင်ရအောင်လို့ကြိုတွက်ပြီးတော့ရွှေ့တာပဲဆိုတာကိုသဘောပေါက်ကြတယ်
အဲ့ဒါကြောင့်ကွန်ပျူတာရဲ့ညံရည်ညံဆွမ်းတွေကလူတွေတက်တာနေပြီလားဆိုပြီးတော့သုံးသက်စရာတွေဖြစ်ကုန်တာပေါ့မဆွေမြမောရဲ့ Washington Post သတင်းစာမှာဆိုလို့ရှိရင် AlphaGo ရဲ့ညံများတဲ့ရွှေ့ကော့ကစက်တွေရဲ့ဖန်တီးနိုင်ဆွမ်းကိုပြနေပြီဆိုတာဆောင်းမအရှိကြီးနဲ့ကိုသုံးသက်ပြထားသေးတယ
်နောက်ဆုံးကစားပွဲကိုပဲကြည့်လေ AlphaGo Computer Program နဲ့ Go Champion Lee Sedol ကိုကစားနေကြတာတနားရီလောက်ကြတော့ AlphaGo ကပုံပြားပေါ်မှာရှိတဲ့အကွက်တွေကဘလို့မှမထင်ထားတဲ့နေရာတစ်ခုကိုအကွက်ကိုရွှေ့လိုက်တယ်ကြည့်နေတဲ့သူအားလုံးကလည်းအင်မတန်အံ့ဩကုန်ကြတယ်တော်တော်ဆန်းတဲ့အကွက်ပဲပေါ့လေကစားပွဲကြီးညာသူတယောက်ကဆိုလို့ရှိရင်ဆက်ကတော့မှားသွားပြီထင်တယ်လို့တော့မှပြောလိုက်သေးတယ်ကစားနေတဲ့လီဆက်တိုကတော့တော်တော်လေးစဉ်းစားနေပြီးတော့မှအခန်းထဲရောက်မှခဏထွက်သွားတယ်အဲ့တော့မှဒီကွန်ပျူတာကတော်တော်ခက်ခဲတဲ့အကွက်ကိုရွှေ့ခဲ့တာပဲဆိုတော့သဘောပေါက်ကြတယ်လီဆက်တိုခဏနေတော့ပြန်လာဆက်ကစားတယ်နောက်15မိနစ်ကျော်လောက်ကြာတော့သူ့ရဲ့အကွက်ကိုစဉ်းစားပြီးရွှေ့ခဲ့ပြီမဲ့လေအဲ့ဒီဘွဲမှာသူဘလို့မှနိုင်အောင်ကိုပြန်မကစားနိုင်တော့ဘူးရှင်အဲ့ဒါကြောင့်မလို့ဒီနောက်ဆုံးဘွဲအပါအဝင်၄ဘွဲရှုံးတစ်ဘွဲနိုင်နေပဲ AlphaGo Computer Program ကိုသူအရှုံးပေးလိုက်ရတော့တယ်လေ
အဲ့ဒီ AlphaGo ရွှေ့လိုက်တဲ့အကွက်ကိုဘလောက်တော်တဲ့ကစားသမားပဲဖြစ်ဖြစ်စဉ်းအောင်စဉ်းစားမိမှာမဟုတ်ဘူးလို့ကိုကစားနည်းကိုကြွနေတဲ့သူတယောက်ကတော့မှပြောတယ်အဲ့ဒါကြောင့်လူသားတွေပဲအတက်ဆုံးလို့မှတ်ယူထားကြတဲ့စိတ်ကူးကွန်မြူဖန်တီးညံစွမ်းထက်ကို Artificial Intelligenceကွန်ပျူတာညာရီတုတွေကပိုတာနေပြီလားဆိုတာဆွေးနွေးစရာဖြစ်လာတော့ဗျာ
Washington Post သတင်းစာကြီးထဲမှာတော့ Washington တက္ကသိုလ်ကဒီကွန်ပျူတာသိပ္ပံပါမောက်ခ Pedro Domingos ကတော့ဒါကမှဖန်တီးမှုလို့မပြောရင်ဘယ်ဟာကိုပြောမလဲလို့မေးခွန်းထုတ်တယ်ရှင်ကွန်ပျူတာတွေဟာကွန်မြူဖန်တီးမှုတွေကိုလှုပ်လာနေတာတွေ့နေရပြီးနောက်မှပိုတော်မှတွေ့ရအောင်မယ်လို့ပြောတယ်ကွန်ပျူတာတွေကသူတို့ရဲ့ဖန်တီးနိုင်စွမ်းတွေကိုပိုပိုပြသလာတာတွေ့နေရတော့ဒီအချက်ကအံ့ဩစရာမဟုတ်သလိုလူတွေကပဲဖန်တီးနိုင်တဲ့အုံနောက်ရှိတာမဟုတ်ဘူးလို့သူကဆိုရဲရှင်
။တချို့ပညာရှင်တွေကြတော့လေ Go တရုတ်ကြားထုတ်ပွဲမှာ AI program လုပ်ထားတဲ့ AlphaGo program ကနိုင်သွားလို့ကွန်ပျူတာတွေကဖန်တီးနိုင်စွမ်းရှိပြီလို့သတ်မှတ်လို့မရသေးပါဘူးလို့ပြောကြတယ်။ Jerry Kaplan ဆိုတဲ့ကွန်ပျူတာသိပ္ပံပညာရှင်က AI artificial intelligence တွေရဲ့အစွမ်းကိုသိပ်ကိုချီးကျူးနေကြတဲ့ဥပမာတစ်ခုပါလို့အဲ့ဆောင်းမမှာပဲပြောထားတယ်ဗျ။တကယ်တမ်းကတိတ်ကိုပါနေတဲ့ကွန်ပျူတာပရိုဂရမ်ရဲ့ရလဒ်တာဖြစ်တယ်လို့သူကမြင်တယ်မဆူမြောင်ရဲ့
အခုပွဲမှာလူကိုဆက်ကအနိုင်ရသွားတဲ့အတွက်သမိုင်းမှတ်ကြောက်တင်တာမှန်ပေမဲ့ကွန်ပျူတာတွေကိုပရိုဂရမ်ထည့်ထားလို့ရှိရင်တွက်ချက်ဆွမ်းဆောင်ပေးနိုင်တာကအစ်စ်အဆမ်းမဟုတ်ဘူးဆိုတာကိုတော့ကွန်ပျူတာပညာရှင်တွေကလက်ခံကြပါတယ်အသိဉာဏ်ရဲ့စဉ်စားတွက်ချက်နိုင်စွမ်းရည်ကိုအခြေခံတဲ့ကစားနည်းတချို့မှာ AI program ထည့်ထားတဲ့ဆက်တွေကအနိုင်ရခဲ့ဘူးတာတွေအရင်ကလည်းရှိဘူးပါတယ်။ဒါပေမဲ့အခုဟာတော့ဒီနှစ်ပေါင်း 2,500 တဲ့ကလူသားတွေကစားလာကြတဲ့ကစားနည်းနောက်နိုင်ဖို့အတွက်ကိုတည်တည်ချာချာစဉ်းစားပြီးတော့မှဉာဏ်ကိုလွှတ်သုံးတွက်ချက်ရတဲ့ခက်ခဲတဲ့ကစားနည်းတမျိုးကိုဆက်ကနိုင်သွားတာပထမဆုံးအကြိမ်ဖို့ထူးထူးခြားခြားပြောစရာဖြစ်တာပါ
။လွန်ခဲ့တဲ့25နှစ်အတွင်းကြားလို့စစ်တူရင်တို့ပါဝင်ပုံပြောင်းပေါ်မှာအကွက်ရွှေ့ကစားရတဲ့ကစားပွဲတွေနောက်ပြီးတော့ဘုသူတ္တမိကွန်းအဖြစ်ဖြစ်ရတဲ့ဗေဒီတွေမှာအတော်ဆုံးကျွမ်းကျင်သူတွေကိုဆက်တွေကပဲနိုင်လာခဲ့ကြတာကနေပြီးတော့အခုထပ်ပြီးတော့နိုင်သွားပြန်တယ်ဆိုတော့ဆက်တွေရဲ့ထူးခြားတဲ့တက်ချက်မှုတွေကိုရှော့တက်လို့မရတာကတော့သိကြနေပြီမဆွေမမောင်။ဒါနဲ့ဒီ AlphaGo ကွန်ပျူတာပရိုဂရမ်ကအခုလိုနိုင်သွားပြီဆိုတော့သူတို့ကဘာဆက်လုပ်မှာလဲလဲမဆွေမမောင်
။ AlphaGo ကိုထွင်တဲ့ DeepMind ကုမ္ပဏီရဲ့အကြီးအကဲကတော့ AlphaGo ရဲ့ဤပညာကိုဆက်ပြီးတော့စမ်းသပ်တီထွင်မှုတွေလုပ်ဖို့လိုပါသေးတယ်လို့ပြောပါတယ်။ဘာဆက်လုပ်မယ်ဆိုတာတော့သူတို့မသိသေးပေမဲ့ AlphaGo ကရတဲ့အတွေ့အကြုံနဲ့ဒီကွန်ပျူတာပရိုဂရမ်ဤပညာကိုသိပ္ပံနဲ့ဆေးပညာလေ့လာမှုတွေမှာအသုံးချဖို့စိတ်ဝင်စားတယ်လို့ထပ်ပြီးတော့ပြောပါရယ်ဆက်တွေကလူတွေထက်တာသွားလို့ရှိရင်ဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ပညာရှင်ကြီးတချို့ကသတိပေးထားတာလည်းရှိနေတော့လူတွေမှာဒီညံရည်ညံစွမ်းနဲ့ဖန်တီးနိုင်စွမ်းရှိသလိုဆက်တွေမှာလည်းရှိလာအောင် Artificial Intelligence ကိုထွင်နေတဲ့သူတွေအနေနဲ့ကျင့်ဝတ်ပိုင်းကိုလည်းရှေ့တန်းတင်ပါလို့သူကတိုက်တွန်းပါတယ်ရှင်
အဆူမြမောစီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာသောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာနားဆင်ဖတ်ရှုလို့ရလို့ VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကလည်းနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာမကြခင်မှာတော့တိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အားရှင်များမင်္ဂလာပါခင်ဗျာ Washington မြို့တော် VOA American တန်ကနေ2016ခုနှစ် April 6ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32နဲ့50အပြင် line meter 190တို့ကလည်းဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေလိုက်အစီအစဉ်ကနေကြိုဆိုပါတယ်အခုဆိုရင်မြန်မာနိုင်ငံမှာအုပ်ချုပ်ရေးဥပဒေပြုရေးမန်နိုင်ရေးနှစ်ရပ်စလုံးဟာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါပြီတနည်းအားဖြင့်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီအာဏာကြီးနှစ်ရပ်ကိုပိုင်ပိုင်စုကင်ထားနိုင်ပြီလို့ကျွန်တော်တို့အကြမ်းမြအားဖြင့်ပြောလို့ရမှာပါအဲ့ဒီအထက်ကမှတခါထပ်ပြီးတော့ဒေါက်တာဆန်းစုကြည်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လေးဖြစ်နေပါတယ်ဆိုတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ဥပဒေမူကြောင်းကိုတင်တဲ့အချိန်တုန်းကတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တာရှိတာကိုလည်းပဲကျွန်တော်တို့သဘောထားချင်အားလုံးသိပြီးသားပါအဲ့ဒီအခြေအနေတွေအောက်မှာဒီလိုမျိုးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရူးကိုဖန်တီးယူလိုက်ခြင်းသည်အဲ့ဒီကနေတဆင့်နောက်ဆက်တဲ့ဘလူကျိုးတရားမှုလို့ရှိလာမလဲ။ကျွန်တော်တို့ပြောရရင်ကျွန်တော်တို့ဒါကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီကနေ့အစီအစဉ်ကိုဝင်ပြီးတော့ဆွေးနွေးကြတဲ့လူတွေအတော်လေးများပါတယ်။ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ရဲ့ Facebook မှာမှတ်ချက်ပေးပြီးဆွေးနွေးထားတာလည်းရှိပါတယ်။ဒါဘာကိုပြသလဲဆိုတော့မြန်မာနိုင်ငံရဲ့တိုင်းရင်းပြည်ရာကိစ္စအဝဝကိုလူတွေတိတိတိတိပို့ပြီးတော့စိတ်ဝင်စားလာကြတယ်။ကိုကိုတိုင်းဝင်ရောက်ဆွေးနွေးပြောဆိုလာကြတယ်ဆိုတာကိုတွေ့ရတာပါ။ဒါဟာကောင်းတဲ့အချက်ပါ။ပြောဆိုဆွေးနွေးညှင်းခုန်လဲဆိုတာနိုင်ငံရေးရာတွေကိုဖြည့်ရှာတဲ့အခါမှာကောင်းတဲ့ကိစ္စလို့ကျွန်တော်ယူဆပါရတယ်။ကျွန်တော်တို့အားလုံးကိုနေရာပေးနိုင်အောင်လို့အတတ်နိုင်ဆုံးလိုရင်းတူရှင်းထိထိမိမိဆွေးနွေးသားကြရအောင်ပါ။ပြည်နယ်ဆွေးနွေးပေးဖို့အတွက်ကျွန်တော်တို့မန္တလေးမြို့ကရှင်းနေကြီးဦးသိန်းတန်းဦးကိုဖိတ်ခေါ်ထားပါရတယ်။တခါမြမအေးလေးလာသုံးသက်သူဒေါက်တာရံမြို့သိန်းကိုဖိတ်ခေါ်ထားပါရတယ်။ဆိုတော့ဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ကြားပါရစေ။ဒီဥပဒေကဒီတနည်းအားဖြင့်ပြောရင်ဒေါက်ဆန်းစုကြည်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ယူလိုက်တာဒီဘလို့နောက်ဆက်တွဲအလားအလာတွေရှိလာနိုင်မှသလဲဦးသိန်းတန်းဦး။
ကျွန်တော်တော့တိုင်းပြည်အတွက်ကောင်းတယ်လို့ပဲမြင်ပါတယ်။နောက်ဆက်တွဲလာလာဆိုဒါပို့ဝင်လို့ပြောရတော့အရေးတိုင်အကျိုးပေးသွားတာပေါ့ဗျ။အမှန်တကယ်ကဒေါက်ဆန်းစုကြည်အတွက်ရည်စူးပြီးတော့ကြောင်ပြောရရင်59စာတုံးကိုလုပ်ထားတယ်။သမရမဖြစ်အောင်တားထားတာပေါ့နော်။အခုကျတော့သမရရုံးဝင်ကြီးဖြစ်ပြီးတော့အုပ်ချုပ်ရေးအာဏာကိုကျင့်သုံးမှုမကဘဲနဲ့တွတ်တော်ရဲ့အတိုင်အမြံဖြစ်သွားတယ်ဆိုတော့အဲ့ဒါသူကအာဏာနဲ့တုံးရောက်သွားတယ်လို့ဖြစ်တယ်။ဒုရအတွင်းသူဒီကျွန်တော်တို့ကဒီမိုကရေစီနီးစနစ်ရသွားတဲ့အခါကျတော့အာနာရှင်တွေကဒီနောက်သူတို့ကိုကျော်လာနိုင်မယ်လို့မလုပ်နိုင်အောင်ပိတ်ထားရင်တန်းတန်းနဲ့တစ်ဖက်ကဖြစ်လာလို့ဒီနောက်ဆက်တွဲပေါ်လာနိုင်တယ်ဆိုတာကတော့တစ်ဖက်ကအတိုက်ခံနေတယ်အခုကန့်ဝတ်တာတွေရှိတာပေါ့လေဒါလည်းဒီမျိုးစီဖြစ်စင်မှာမဆမ်းပါဘူးသို့တော်ဒါသူတို့ရေးထားတဲ့စာအုပ်စိတ်ကြီးကပါတဲ့ပုံမှန်တွေတိုင်းလောက်ထတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့တော့ထူးခြားတဲ့ကြီးကျယ်တဲ့ဒီကိုယ်တိုင်မှုရှိလာတယ်မထင်ဘူ
းဟုတ်ကဲ့ဒေါက်တာရံမျိုးသိန
်းအဲကျွန်တော်အမြင်ကတော့ပေါ့လေအဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေပေါ်လာတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအကျပ်အတည်းကြောင့်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ဒီဥပဒေကိုကြည့်လိုက်တဲ့အခါမှာပုံမှန်2008နဲ့ကြည့်မယ်ဆိုရင်သူကအာဏာပိုင်ပုဂ္ဂိုလ်တဦးကိုတာဝန်နဲ့လုပ်ပိုင်ခွင့်နေပြည်တော်စုလွတ်တော်အနေနဲ့ပေးပိုင်ခွင့်ရှိတဲ့အခါကျတော့အဲ့ဒီဘက်ကကြည့်ရင်တော့ဒီဥပဒေဟာဘောင်ဝင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။နောက်ပြီးတော့ဒေါက်ဆန်းစုကြည်ကို2015ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတစ်ရက်လုံးကပုံဩပြီးမဲပေးခဲ့တာဟာသူ့ကိုတိုင်းပြည်ခေါင်းဆောင်ဖြစ်စေခြင်းလို့သမရဖြစ်စေခြင်းလို့ပါဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ရသူဟာသမရမဖြစ်နိုင်တဲ့အနေအထားမှာအဲ့ဒါကိုကျော်လွှမ်းနိုင်မှုအတွက် နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေဆိုတာမျိုးကိုပြဋ္ဌာန်းလာတာလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့တွင်းပြီးတော့ဖုံးနဲ့ပေါ့လေကျွန်တော်တို့အတန်တွင်းထားပြီးတော့ဆွနေထားတဲ့တော်ရရှင်သူရဲ့ဆွနေချက်ရှိပါတယ်သူကဗကိုးမျိုးကဥပင်ဆိုင်ရဲ့ဆွနေချက်ပါအဲ့ဒီဆွနေချက်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပ
ါကျွန်တော်ဒီမြင်ချက်ကတော့ဆိုးလာနိုင်တာကိုအရင်ဆုံးပြောမှာပေါ့ဗျာကောင်းလာနိုင်တာကတော့နောက်မှာပြောဘာဖြစ်လဲဆိုတော့ဆိုးလာနိုင်တယ်ဆိုတာကဟိုကျွန်တော်တို့ဒီတော်လည်းဒီဥဆောင်နေတဲ့အခုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့သွားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့ဟိုလေတတ်တော်အနေနဲ့ရတယ်အမြင်မရှိမနဲ့ဟိုပေါ့ဗျာသူတို့ရဲ့ဝါရဇောနဲ့လိုက်ပြီးတော့ကုလကံလှုပ်နေမယ်နောက်တစ်ခုကလည်းအခုတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေရတယ်အဲကျွန်တော်တို့လက်လံပြီးတော့ပူးပေါင်းဆောင်ရွက်ပြီးဖမ်းအောင်ပြုမလုပ်ဘူးတခါအခုနိုင်ငံရေးပါတီအချို့ပေါ့တိုင်းရင်းသားနိုင်ငံရေးပါတီအချို့ဟိုအကုန်လုံးတော့ပြောတာမဟုတ်အဲ့ဒါတွေကလည်းအခုကျွန်တော်တို့အင်တာဗျူးအတန်းနေထဲမှာသူတို့ပြောပြောနေတာတွေကတိတ်မကောက်ချင်ဘူးအဲ့တော့သူတို့ကပူပေါင်းဆောင်ရွက်မှုသူတို့ကလိုက်ကြည့်မလုပ်ခဲနဲ့အဲ့လိုနေရင်တော့ဆိုးလာနိုင်တာပေါ့အဲ့ဒါတွေကိုပြုတ်ပြင်ပြီးတော့အမြင်ပိုင်းတွေမြင်ပြီးတော့လိုက်ကြည့်ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့နိုင်ငံတော်ကြီးက80အရန်ကောင်းလာမှာပဲနော်အဲ့လိုမှလုံနေရင်ကျွန်တော်တို့1962ခုနှစ်အဲ့လိုပဲပါတီမှာအဲ့ဒါတွေကပွားတိပွားတိလုပ်တော့စစ်တပ်ကဥနေဝင်ကအကြောင်းပြပြီးတော့အာဏာသိမ်းတယ်လို့အခုလည်းအဲ့လိုဖြစ်လာနိုင်တဲ့အကြောင်းတွေရှိတယ်ပေါ့ဗျာအဲ့ဒါပါပဲ
ဥပင်ဆိုင်ဆွံ့ထုတ်တဲ့အထက်မှာစိုးရင်စိတ်စိုးရင်တန်ဆွံ့နေတာကျွန်တော်တို့နားလည်နိုင်လို့နားလည်လို့ရပါတယ်တိတိစစ်တာကိုရှင်းရှင်းလင်းလင်းသိနိုင်ပါပါဆိုတော့ဥသိန်းတန်းဦးဒီလိုမျိုးစိုးရင်ချက်တွေကတော့ကြိုးချောင်းစီလျော်မှုမရှိဘူးလားဗျဟု
တ်ကျွန်တော်တို့ကနှစ်မျိုးစဉ်းစားလို့ရပါတယ်အဲ့ဒီကိစ္စလေဟိုအခင်းနိုင်ငံတော်ရဲ့အခင်းချင်းက1962အနေထားမဟုတ်ပါဘူး1988လည်းမဟုတ်ဘူး2000လည်းမဟုတ်ဘူးနောက်တစ်ခါဒီကဘာကြီးကလူကြောင်းတဲ့နေတဲ့အပြင်ကျွန်တော်တို့ပြည်သူလူထုရဲ့အခန့်ကဏ္ဍပြည်သူလူရဲ့အင်မတန်မှနိုင်ငံရေးကငိုကြားတက်ကြွနေတယ်အနေထားတုတ်တုတ်တယ်အဲ့တော့အလွဲတကူကတော့အရင်လိုစိတ်ရှင်နဲ့လုပ်သွားနိုင်တဲ့အနေထားမျိုးမရှိဘူးစိုးရိမ်စရာရှိကောင်းရှိပေမဲ့ဒီနေရာမှာလည်းနှစ်ပိုင်းပဲကွာကျွန်တော်ကတစ်ပိုင်းကဘာလဲဆိုတော့ဟိုတစ်ဖက်ကလက်ဝဲပဲအတွင်းပြင်ဖြစ်ပြီးတော့ဟာအကုန်ကြိုက်အကုန်ဆန့်ကျင်အကုန်သွားဖြုတ်အကုန်ကထုတ်အကုန်သိမ်းတာတွေရှိတယ်တစ်ဖက်ကလည်းအဲ့ဒီဆိုရင်လားဆိုတာကိုအကြောင်းပြပြီးတော့ဟာဘာမှမလုပ်နဲ့သူတို့ညဉ့်ညင်းကုန်ပြီးမယ်မတရားလုပ်တာဆိုမလုပ်နဲ့ဒီဥရိနဲ့မဲ့ငွေတွေစုဆောင်းထားတယ်ရေးမလုပ်နဲ့တော့မတရားတဲ့စီမံချက်တွေတော့ဖြစ်နေဆိုတော့လုံးဝရှုပ်ပေးလို့လည်းသွားနိုင်တယ်ကျွန်တော်မြင်တာကတော့ဒါတန်မှန်ပဲဗျာဒါစစ်တပ်အနေနဲ့သူတို့စောင့်ကြတာရှိတယ်ဒါစောင့်ကြနိုင်ပါလေအဲပုံတရားကြည့်တဲ့ခါကျ5ရောက်တော့ကခိုင်းနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့တော့ဒါလည်းဥပဒေဖြစ်စဉ်ကသူတို့စောင့်ကြတာပဲဗျာဟိုဆိုရင်စရာအခြေအနေရှိတယ်ဆိုတော့မှန်တယ်ကျာ68
88
2000ကမဟုတ်ဘူးဒီလူလူကအဲ့ဒီနေတာလည်းမဟုတ်ဘူးလို့ကျွန်တော်မြင်
တယ်ဟုတ်ကဲ့တော်တော်ရန်မျိုးသိခုနရှင်းနေဦးတင်တန်းဦးပြောသွားတာအပြင်ခုနစိုးရင်စိတ်တွေယော့သွားအောင်စိုးရင်စိတ်တွေပျောက်သွားအောင်တခြားအကြောင်းပြချက်ခိုင်လုံတဲ့အချက်တွေရှိသေးလား
အဲကျွန်တော်အမြင်ကတော့ဗောလေကျွန်တော်တို့တိုင်းပြည်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့နေရာမှာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်ကပဲကောင်းအောင်လုပ်လို့ဖြစ်ရင်မဖြစ်နိုင်ပါဘူးအဲ့တော့တမန်တော်ဘက်ကလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးပုံမကောင်းမလာအောင်ပူးပေါင်းပါဝင်မှုလိုအပ်ပါတယ်အဲ့ဒီအခါမှာဥမာဒေါ်အောင်ဆန်းစုကြည်ကိုတော့နိုင်ငံတော်ကြီးအတိုင်းအမြံပုံကိုဖြစ်ခါလိုက်တဲ့အတွက်ကြောင့်မလို့တော့တိုင်းပြည်နဲ့ပြည်သူလူထုအတွက်အဲတမန်တော်အပါဝင်ပေါ့လေအားလုံးအတွက်အကျိုးရှိမယ်ဆိုရင်တမန်တော်အနေနဲ့ဒီကိစ္စကိုမကန့်ကွက်ဘဲနဲ့နော်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ
်။အ
ဲဒီလိုစဉ်းစားနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးဟာပိုပြီးကောင်းလာမယ်ပိုပြီးအလုပ်ဖြစ်လာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့။မိုးညင်းမြို့ကချင်းပြည်နယ်မိုးညင်းမြို့ကနေပြီးတော့တရားရဲ့ဆွေးနွေးမယ်သွားရရှင်ဦးစန်းလွင်ဦးစန်းလွင်ဘလို့မြင်ပါသလဲခင်ဗျ။ရှိပါ
တယ်။ဟုတ်ကဲ့ရှိပါတယ်ခင်ဗျာ။ကျွန်တော်မြင်တာကတော့ကျွန်တော်ပြောရမယ်ဆိုရင်တော်အောင်ဆန်းစုကြည်ဟာတမိုင်းရဲ့မျိုးစုနဲ့ချီကျွန်တော်တို့မြန်မာနိုင်ငံသားတွေအားလုံးကသိကြပါတယ်။ဥပဒေရုံးကိုလည်းအပြည်အမြေကျွန်တော်တို့မသိဘူး။ဦးစောမောင်ရဲ့အပြည်အမြေကိုလည်းကျွန်တော်တို့မသိဘူး။ဦးတန်းရှူရဲ့အပြည်အမြေကိုလည်းကျွန်တော်တို့မသိကြပါဘူး။ဦးနေဝင်းကောင်းချက်တစ်ချက်လုပ်ရတာကဆန်းလင်းမောင်ကောင်းလဲလို့ရရှိကြောင်းဆက်ဆံပြီးအကုန်သိမ်းသွားတယ်။ဦးစောမောင်ကောင်းချက်ကတော့ဆက်မလို့ဟာအဲ့ဒီကနေဒီလိုရလာမယ်ဆိုရက်တထွေးပြမယ်ဆိုပြောတော့တယ်ဦးတန်းရှိရတဲ့ချစ်ချစ်ကခွန်ဆက်ရတဲ့နေသိသွားတယ်ဗျာအဲ့တော့ ကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်ကတော့အကောင့်တက်တဲ့လိမ့်ကုန်ပြီဒီပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးဆန်းလွင်နောက်တစ်ခုဆက်ပြီးတော့ဖိတ်ခေါ်ပါမယ်စလိုင်းဘွေကုန်းကဲစလိုက်ဘွေကုန်းဘလို့မြန်မာတည်းလေဒေါ်ဆန်းစုကြည်တမင်ကပုတ်ကိုဒါဝန်ယူလိုက်တာဒီနောက်ဆက်တယ်ဘလို့ကျိုးဆက်တွေဖြစ်လာနိုင်ပါတည
်းကောင်းတဲ့အစိုးဆက်တွေပဲဖြစ်လာမှာပါဆရာဘာတောင်းလဲဆိုတော့ဒီအတိုင်ပင်ခဥပဒေကိုနိုင်ကဖတ်မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့လုတ်ပိုင်ခွင့်ကဒါဝန်ကဥပဒေပြည်ကိုလည်းမထိခိုက်ဘူးတရားစီရင်ကိုလည်းမထိခိုက်ဘူးဥပဒေနောက်ပြီးတော့အုပ်ချုပ်ရေးကိုလည်းမထိခိုက်ဘူး तू ကအတိုင်ပင်ခံဆိုတော့ तू ကလူအဲ့ရောပြန်ပေးမယ်now အပြည့်အတူအကြောင်းမယူချင်လို့ဆိုရတယ်တော့တော့အခုကဘာလို့အဲ့နေလဲဆိုရင်ပုံမှန်ညစ်တခွင့်ရတဲ့ဥချက်အခြေခံဥပဒေနဲ့တော်ညီမှုတွေဆိုတာစစ်တပ်ကနောက်ဆိုရင်တော့နားလည်မှာပါတို့ဟိုဘာလဲနည်းနည်းကန့်ကွက်တဲ့ဥစ္စာကတော့တို့အခြေခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာကြီးကတို့စာအုပ်ကြီးကိုကင်နေလို့ပါနောက်ဆိုရင်တော့ညစ်တခွင့်ကတကယ်ခုနဟိုပြောသွားတယ်လို့ပဲတကယ်အခြေခံဥပဒေနဲ့ဒီဥပဒေနဲ့တော့ဘာမှဖြေလည်ဆက်ခြင်းမရှိပါဘူးအဲ့တော့တော်အောင်ဆောင်ဖြစ်စီကခုမှအင်္ဂလိပ်လိုနဲ့ဘာသာပြန်မယ်ဆိုတော့ counselor မြန်မာပြည်သူလူထုတရက်လုံးစစ်တပ်ရောလေးနဲ့ကိုင်းတော့အားလုံးကစိတ်ရောကရှိနေတဲ့သူတွေငါတို့ကအဲ့တော့ဒီတက်တနာရော counselor အတိုင်ပင်ခံပုဂ္ဂိုလ်ကဖြေစစ်တင်ရမှာပေါ့ဆိုတော့ဒီဥစ္စာတို့ကောင်းတဲ့ဥစ္စာပါဗျာ
ဟုတ်ကဲ့ slide ဘွေကုန်းကျေးဇူးအများကြီးတင်ပါတယ်ဦးတိန်တန်ဦးဒေါ်ဆန်းစုကြည်ကအတိုင်ပင်ခံပုဂ္ဂိုလ်ဆိုပေမဲ့ဒါကဝင်ကြီးလိုမျိုးဝင်ကြီးချုပ်လိုမျိုးပြောရရင်သမရဒုသမရလိုမျိုးအုပ်ချုပ်ရေးမှာအမိန့်အနာပေးလို့ရတဲ့ယာရုတောင်မဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ပါသို့တော်ရဲ့ဒါသူကတိုင်ပင်ခံပုဂ္ဂိုလ်ဆိုတာကိုအမိန့်အနာပေးလို့တော့မရပါဘူးဒါပဲအင်ပြချက်အကျံကောင်းကြံမပေးနဲ့အနေထားဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားကပြောရရင်တော့ပါပါလေးစီလေးကပါပါလေးလို့ကျွန်တော်အဲ့လိုပဲနားလည်ပါတယ်အများရဲ့မြန်မာလည်းပဲဟဲ့လားဒေါ်ဆန်းစုကြည်ကနိုင်ငံရဲ့ကိစ္စဝဝကိုတာဝန်ယူပြီးတော့သူကဥဆောင်ပြီးတော့စီမံခန့်ခွဲမယ်လို့အများကလည်းဒီလိုပဲနားလည်ထားကြတာပါနောက်ထပ်ကျွန်တော်တိုင်းဆွေးနွေးမယ်တို့ရရှင်သူကိုဖိတ်ခေါ်ပါမယ်အမေရိကန်ပြည်တော်စုဝစ်စကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကကိုလှမောင်ကဲကိုလှမောင်ရဲ့သဘောထားကြားပြစီခင်ဗျအ
ော်ကျေးဇူးပါဗျအတိုင်းဝန်ခံပုဂ္ဂိုလ်ဆိုတဲ့စကလုံးပဲစစ်တပ်တွေကစကလုံးပဲကြောက်တာဗျအကြံပေးနိုင်ငံတော်အကြံပေးဆိုရင်တော့မှသူတို့မင်းသိလဲလဲနော်ဘာလို့သူတို့သမဥဒိစ္စကလည်းသမရအကြံပေးဆိုတဲ့စကလုံးတုံးနေတာပေါ့ဗျအဲ့တော့ဒါလည်းတုံးတုံးမှာဒေါ်အောင်ဆန်းစုကြည်ကတော့ဒေါ်အောင်ဆန်းစုကြည်ပါပဲဘယ်နေရာရောက်ရောက်ဒေါ်အောင်ဆန်းစုကြည်ကဥဆောင်မယ်ဆိုတာအားလုံးသိပြီးသားပါပဲ
ဟုတ်ကဲ့
အခုပြတဲ့ကစနာမှာအခုဟိုစစောစစောစစ်ဆန်းမှုပြောသွားလို့ပဲကိုတိကိုကျော်သိန်းပြောသွားလို့ပဲအာနာသက်ရောက်မှုမရဘူးဆိုတာဒါအားလုံးသိတဲ့ကိစ္စပါသို့တော်လည်းအခု2000အဲ့ဒီမြန်မာ2006မြန်မာ2006ဆိုပြီးအတိုင်းငါပုဂ္ဂိုလ်ယုံဆိုပြီးတော့အမိန့်နဲ့ចောင်းသားတွေဆုတ်သွားတဲ့ကိစ္စမျိုးကကျွန်တော်သဘောဆိုရင်တော့သမရယုံတို့ဘုံသမရဝင်ကြီးယုံကထုတ်တာပို့ပြီးတော့အကျိုးပေးရမှုရှိမှာလို့ထင်ပါတယ်။နောက်တစ်ခုကစစ်တပ်နဲ့အခုပြဿနာမှာစစ်တပ်ပြဿနာလို့ဘာလို့တုံးလဲဆိုတော့တို့ဓာတ်ထဲမှာဟိုကကျွေးပြောင်းလဲခြင်းနဲ့အုပ်စုနဲ့ကျွေးပြောင်းလဲမှုမရခြင်းနဲ့ထွန်းကြည့်လို့ရှင်မအောင်ဟဲ့လားသွားပြီးတော့ဟိုချက်တဲ့အဖွဲ့မျိုးတွေကရှိနေတဲ့အတွက်ကြောင့်ကျွန်တော်ဆိုရင်လည်းတော့သူကဦးစင်းကတော့မဆိုရင်လည်းပြောမယ်ကျွန်တော်ဆိုရင်လည်းတော့နောက်ဂျာအုပ်စုတစုနေလည်းအခုပဲတိုက်ပွဲတွေလည်းပြန်ဖန်လည်လာတဲ့အတွက်ကြောင့်တောင်းသားတွေလည်းပြန်လွတ်လာတဲ့အတွက်ကြောင့်စစ်ကောင်စီတခုမပေါ်ပါစေနဲ့ဆိုတော့ကျွန်တော်ဆုတောင်းပါရစေ
။ဟုတ်ကဲ့ပါကုလားမောင်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရံမျိုးသိတပ်ဖက်ကကုစလေတွေကကန့်ကွက်တဲ့ဥပဒေမူကြောင်းကိုတပ်ဖက်ကဘာတွေကိုစိုးရိမ်နေတာလဲ
။အဲကျွန်တော်အမြင်ကတော့ပေါ့လေဒီဥပဒေကြမ်းမှာကျွန်တော်ခုနဆွေးနွေးသွားတဲ့လူဆွေးနွေးသွားတာနဲ့ကျွန်တော်ဆက်ဆက်ပြီးကြည့်ရင်ဒီဥပဒေကျမ်းမှာတကယ်တမ်းကတော့ဒေါ်အောင်ဆန်းစုကြည်ကိုသူကဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်ဘဲနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်အကြံပြုချက်တွေပေးရမယ်လို့သူကဖော်ပြထားပါတယ်။အဲဒါပေမဲ့ခုနကဆွေးနွေးသွားလို့ပဲနိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်ယုံကထုတ်ပြန်တဲ့ကြေညာချက်တင်းနဲ့နှစ်ကိုကြည့်လိုက်တဲ့အခါကျတော့သူကအကြံပြုချက်ပေးတာတဲ့ကျော်လွန်နေတာကိုတော့တွေ့ရပါတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့အဲဒီလိုကြီးညာချက်မျိုးကိုထုတ်ပြန်မယ်ဆိုရင်အမူလဥပဒေမှာပေးထားတဲ့တာဝန်လုံးပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုအခမ်းမှာတည်တည်ချာချာတတ်တတ်မတ်မတ်ပြန်ပြီးတော့ရေးသားဖော်ပြဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုမဟုတ်ဘူးဆိုရင်ကျွန်တော်အမြင်အားဖြင့်တပ်ဖက်ကဒီဥပဒေကိုပေါ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့စန့်ကျင်နေတယ်ဆိုတဲ့ဆွဆွဲချက်မျိုးတွေကို လုံးလာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်ဟုတ်ကဲ့ဒါပေမဲ့ဆွဆွဲချက်ကတော့ပထမတစ်ချိန်ကန့်ကွက်ခရေကလည်းပဲအဲ့ဒီလိုပဲပြောတာပဲလေခြေကံဥပဒေနဲ့နောက်တစ်ခုကကျွန်တော်နားလေတာတပ်ဖက်ကကန့်ကွက်တယ်ဆိုတာကဒေါ်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်မဖြစ်နိုင်ဆိုပြီးတော့ကန့်ကွက်တာမျိုးမဟုတ်ဘူးလို့ကျွန်တော်နားလေတယ်အဲ့ဒါရောဟုတ်သလား
အဲ့လိုမဟုတ်
ဆိုကြည့်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်သွားတယ်ဘောဘယ်လိုသဘောရပါသလဲ
အဲကျွန်တော်တို့ကလေဟိုခင်ဗျာရှင်မြင်တဲ့မြင်ကြည့်ဦးလားတိုင်းလူပြည်သားရဲ့အမြင်နဲ့ကျွန်တော်မြင်ကြည့်တယ်ဟုတ်တော်သားလူကြီးဟိုအတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ချိန်မှာကျောင်းသားကြီးလွတ်လာတယ်ဒါပြည်သူရင်သွေးကြီးလွတ်လာပါဘူးကျွန်တော်တို့ကကြိုးလို့ရမယ်အကောင့်ဘက်ကကြည့်ရမယ်အဲနောက်တစ်ခါထပ်ပြီးတော့အကောင့်ဘက်ကကြည့်ရင်လည်းတော့ဒီကျွန်တော်တို့အစိုးရဖုတ်ဝင်ဝင်ဟောင်းနေဟုတ်လားဟိုဗိုလ်ချုပ်ဟောင်းနေကျွန်တော်တို့ဟိုဝင်ကြီးဟောင်းနေဟာကလောလောနဲ့ခါရဲလို့ဒီလိုပဲဟိုနေနဲ့ခါအဆုံးချပြီးတော့လုပ်ပြရရင်ဘုံတို့စင်တာထပြီးရတာဒီလိုကြောက်ရတာဒါတွေလည်းပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဒေါ်ဆန်းကြီးကအဂရိတရား၄ပါးလိုက်စားမှုခဲ့မှာမပါအောင်လို့သူ့ဘက်ကနေတော့ပေါ်ထုတ်လို့လို့
ဟုတ်ကဲ့
နောက်ကြီးတဲ့ပုံစံရေးကြည့်တာကဘန္တာရီတိုင်းနဲ့ဘန္တာရီတိုင်းမှာတော့ကြီးတယ်နိုင်ငံတော်ဘန္တာရီကိုကျွန်တော်ဝန်ကြီးတွေဟာဝန်ကြီးရုပ်ပြချင်းတော်ဆုံးသွားတာအဲ့ဒီဆုံးသွားတယ်ဟိုဒီအဂရိတရား၄ပါးခွင့်ရဲခါနေပြီးတော့ကျတော့လာမလို့ပြတော့ဒေါ်မောင်ကြီးကစစ်နိုင်နေအဲ့ဒီလိုစစ်နိုင်တဲ့အခါကျရင်ဘာဒီပေါ်လာလို့မြန်မာပေပါဆိုတာပေါ်လာပြီအခုများဟိုဒီအကောကြီးရတဲ့နဲ့ကျွန်တော်ဟိုဒီဟိုဘာလဲ
ပနမပေပါလို့ပေါ့ဦးလားဘိုင်ဟုတ်ကဲ့ပါဟုတ်ကဲ့ပါအ
ဲ့ဒီလိုပေပါပေါ်လာပြီဘာမျိုးပေါ်ပေါ်လာပြီကျွန်တော်အဲ့လိုမျော်လင့်နေကြ
ဟုတ်ကဲ့ပါဦးလားဘိုင
်ဒီလူတွေရဲ့မျော်လင့်ချက်ပဲ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောတာရှင်တူကတော့အမှန်ဆိုဒီဥပဒေကမလိုအပ်ဘူးတဲ့ဒါ NLD ရဲ့အားနည်းချက်တဲ့တနည်းအားဖြင့်အစိုးရဘက်ကအစဉ်သင့်ဖြစ်ခဲ့ဘူးပါတီဝင်တွေအရေးချင်းကိုတော်စုမယုံဘူးဆိုတာပြလိုက်တာတဲ့သူအစိုးရဘက်ကသူကိုယ်တိုင်မယုံရဲတာတဲ့အခုလိုအချိန်ဒီမှာတမ်ဘရုံနဲ့ထိတ်တိုက်မတွေ့သင့်ပါဘူးတဲ့ယုံကြည်မှုတိဆောက်ချင်းတိဆောက်ဆဲကာလမှုပါတဲ့နောက်တစ်ယောက်ကတော့ကျွန်တော် email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ခေတ္တရဂုံမျိုးကအရှင်ပညာတိဟနိုင်ငံတော်တိုင်ပင်ခံဆိုတဲ့စကားကနိုင်နေပါသေးတယ်တဲ့လွတ်လပ်ရေးပြည်သူ့ကကြီးရဲ့သမီးကိုချုံနှောင်ခဲ့တာကအတိပဲရှင်းနေပါတယ်ကကွေးဝန်ထမ်းတွေဟာတက်လာတဲ့အစိုးရပေါ်တစ္ဆာရှိရပါမယ်တာဝန်ခံရပါမယ်ကြွားတိုက်တဲ့သူဟာတကံဖြစ်သွားပါတယ်ဒါကြောင့်လူလူကောင်းဆောင်ကိုတက်မတော်သားအများစုကကြီးညိုကြပါတယ်တဲ့အရှင်ပညာတီဟာရဲ့အီးမေးလ်ကိုကျွန်တော်အကျဉ်းချုပ်ပြီးတော့ဖတ်ကြားခဲ့တာပါဒါရဲ့ဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်ဦးသိန်းစွေပကံချောင်းဦးမျိုးကဦးသိန်းစွေဦးသိန်းစွေဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ခင်ဗျာခုဒေါ်ဆန်းစုကြီးတက်မတော်ဆိုတာကအလွန်မတန်လိုအပ်လို့မလို့ဒီမြောက်တာပဲဖြစ်ပါတယ်လူကောင်းသူကောင်းတွေကနေရာမှန်လူပံကိုရောက်လာတဲ့အတွက်တန်းပြည့်အတွက်အလွန်မတန်မှအကျိုးရှိမယ်ဆိုတာယူုံကြီးကြီးနဲ့ကိုပြီးတော့ကျင်းလို့လို့ကျွန်တော်ထိုင်းဆောင်နေတာပ
ါဟုတ်ကဲ့ပါခင်ဗျာဦးသိစေပကံညာဦးမျိုးကနေပြီးတော့ဖုန်းနဲ့ဦးကျွန်တော်တို့ကိုဆက်သွယ်ပြီးဆွေးနွေးထားတာဖြစ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဆိုတော့ဒေါက်တာရံမျိုးသိโอเค
သူပြည်ကြတော့ရှည်ရနဲ့လွတ်ပြီးတော့ဒီကြောင်းသားတွေအပြစ်မရှိတဲ့ဟာချင်းရှားရသားနဲ့ဖက်စီထားတဲ့ဟာတော့လုံးမတမအယုတ်ဆိုးပါတ
ယ်ဟုတ်ကဲ့ပါဦးသိန်းဆွေခုတော့လည်းပဲအများစုပြန်လွတ်လာပါပြီနောက်ထပ်လည်းပြန်လွတ်ဖို့လုပ်နေတယ်ဆိုတော့ကျွန်တော်တို့ဝန်သားစရာတဲ့နေ့နှစ်တကူမှကြားအောင်မဲလို့ကျွန်တော်ကိုယ်တိုင်လည်းပဲမျှော်လင့်ပါတယ်ဦးသိန်းသံဦးဒီဥပဒေကိုပြဋ္ဌာန်းတာကကျွန်တော်တို့ခက်တူတူပြီပါဒီဥပဒေပြဋ္ဌာန်းတာကတကယ်ပဲလက်ရှိအခြေခံဥပဒေတည်ဆဲဥပဒေဤဥပဒေတွေနဲ့လုံးဝချွင်းချက်မရှိကိုက်ညီတယ်လို့ခန့်ခန့်မှမှယုံကြည်ကြည်ပြောနိုင်ပါပါလားခင်ဗျာ
ပြောနိုင်ပါတယ်ခင်ဗျာလုံးဝကိုက်ညီပါတယ်သူတို့စာအုပ်စည်းကြီးတွေကလုံးဝမထွက်ပါဘူးကိုက်ည
ီပါဟုတ်ကဲ့ပါဦးသိန်းသံကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကမ်းဘလူမျိုးကဦးတောင်ဝင်းဆွေးနွေးထားတာကတော့ဒေါန်ဆန်းစုကြည်အတွက်ရည်ရွယ်ရေးဆွဲတဲ့နိုင်ငံတော်တိုင်ပင်ခံဥပဒေကြောင့်စိုးချုံမဖြစ်နိုင်ပါဘူးတဲ့သူမှလုတ်ပိုင်ခွင့်ရှိမှနိုင်ငံတိုးတက်မယ်လို့လူလူကယုံကြည်နေလို့ပါတဲ့ဒေါန်ဆန်းစုကြည်ကိုနိုင်ငံကိုပုံအပ်ခဲ့ပါတယ်ပုံအပ်ခဲ့တာပါတဲ့အလွယ်မှားတွေများလာတဲ့2008ခြေခံဥပဒေဆိုတာကြီးကိုမြက်ကန်းတပွဲအသေးဖက်တွေနေလို့ပဲအခုလိုနောက်ဆက်တွဲပြဿနာတွေဖြစ်လာရတာပါတဲ့ကမ်းဘလူမျိုးကဦးတောင်ဝင်းမှာဒေါ်တော်ရံမျိုးသိန်းခုနကတော့ကျွန်တော်တို့ရှေ့မှာဆွေးနွေးကြတဲ့အထက်မှာလုတ်ပိုင်ခွင့်တွေကများတယ်တယောက်တည်းယူထားတယ်ဟလာအရင်တော့ကဆွေးနွေးကြရည်လည်းရှိပါတယ်ဆိုတော့ဒီတမှာစိုးရင်ကျစ်တချို့ကဘာရှိတယ်လဲဆိုတော့ဒေါ်စန်းစုကြည်ကိုယ်တိုင်ကရောဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ပြီးတဲ့နောက်ပိုင်းမှာမှအာဏာရှင်တပွဲအာဏာရှင်ပုံစံဖြစ်သွားနိုင်ဘူးလားတနည်းအားဖြင့်ဘယ်သူကမှပြောတာနားမထောင်ဘူးဘယ်သူအကြံပေးတာကိုမှလက်မခံဘူးစသည်အားဖြင့်အကြံပေးတဲ့ဟာတွေဆွေးနွေးတဲ့ဟာတွေတင်ပြတဲ့ဟာတွေကိုလည်းပဲလက်မခံတော့ဘဲနဲ့နားမထောင်တော့ဘဲနဲ့ကိုယ်သဘောနဲ့ကိုယ်ဆုံးဖက်ချက်တွေကိုလှုပ်သွားတဲ့အခြေအနေမျိုးစီးရောင်မသွားနိုင်ဘူးလားဆိုတော့စိုးရင်ကျစ်တချို့ရှိပါတယ်ဒေါ်တော်ရံမျိုးသိအဲ့ဒါတဘာဝကြသလား
အဲကျွန်တော်အမြင်ကတော့ပေါ့လေเออลูปโกตะอูนี่แหละเฉยไม่ยวยบ่เลยเนาะกูเปียงเล้นနိုင်เลยสุดาก็ดาปุถุชนไดมาดีณีท่าก็ใช่บาดิ
Diamond Dong Sansu Gilu, Poku, New Body, no, General Tangi, Ludu Gongs on Pete Poku, Teyao Hal, Kuna Biodu Body, Anna Shimponsamu, Mapione, Tuana, Mulu, Apia Biobu or Kabari, Tabime, Takushi Daga, any Ludu Gongs on Ye, and Nizoma, Wen and Tare Poku Riha, Atika Jiji Zong Lu Chanoam Yemare, and Nizoma, Wen and Ire Poku Riha. Don Sansu Chi Sigu, no mangane drain chaledi, no mangane tonga chedi, penibu lu adalu, Don Sansu Chi mean the borari boma lebe, since I'm a bia, no, oh, we ban sunu tonga naibu, lu adelu, mi mare,
okay.
Erino, malone naibu so you know, putus in the yawn in a chimato naibu of your cabaria.
Okay, Mingala Donim Yoga, Maji Mo, Maji Mo. မကြီးမုံကရောဘယ်လိုသဘောရပါတယ်လဲခင်ဗျာဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါရှင်နိုင်ငံတော်အတိုင်းအမြန်ရှိလာကြတော့ကျမတို့အနေနဲ့ပြောရလို့ရှိရင်ကျောင်းဆန်းစုစုကြီးမကြီးမုံကြီးမကြီးမုံကြီးနောက်ဖက်ကရေဒီယိုဖွင့်ထားတာရှိပါတယ်မကြီးမုံနောက်ဖက်မှာရေဒီယိုဖွင့်ထားတာရှိတော့မကြီးမုံအတန်းကိုလည်းမကြီးမုံပြန်ကြကျွန်တော်အတန်းလည်းကျွန်တော်ပြန်ကြဆိုတော့နှစ်ခါလွှင့်ဖြစ်န
看哪个是吧？咱们咱就不拿吧，就是阿龙啊，就是我嘛吧。我说咱这个，早上这些人家会累啥的，累啥的，不会帮咱就早晚都讲，累啥子了，就是阿龙就是我嘛，那些麻烦的。工作嘞，就那路啊，早上这些我应该在干，就那路啊，把嘞我也应该知道，我应该的那都多，没压了一下。别的嘞，主要是什么？怎么早上的我光熬夜去的了，我应该的没熬夜吧？是熬夜啊，我伢天天熬夜啥子家的，啊，工作吧也有亏嘛。早上就是就那路啊，就六点那半两下没，三点的六点那半两下没就那明了嘞。
OK。好嘅，话固定听闻结束咩？一点嘛嘞，买节目 radio 被逼多俾听埋嘅，买节目姑娘买节目会多啦，杨彪路也话俾佢咩
？OK OK， 话先节目表现咧，特别话咯，早上自己第一男人的苦，我求女人嘅嘛，一男的苦，一男子我求啊，男的非常好搞唔，啊，大男人做人嘅嘛，节目都非常的老高咯，哎呀呀，第一男人的苦。男人的苦，感觉呀，男人非常不保护。哎呦，怎么路啊？反正就是，从三十几的高中入学时间，路的路的都是啥玩意
？OK， 怎么样？那节目结束没？一点嘛嘞
？OK。
我等等，我说了，我讲乌布里脱了的，乌布里对，那他牛布里的要露底的那边。
我的手啊，里的露吧露露吧嘞，我们的，滴滴加加吧，那都快啊，那加加那白露。这六家对面，那那个有最近稍微买出来百里的，家里的牛的菜呢，不比走的嘛。
OK， 我脱了不拉拉腰细奶嘛的啦。
哦，哎呀，罗，今那肉不对奶过，然后这大哥们都走路比人家脱嘛吧，我这边今天年纪
晚。OK， 到时候那姑娘，到那也没等标的路，没有的出，哎啦，不心里那给啥里的，楼上楼里到到我们院里办，到我们看下来办，医院这办啥的也挺多的，这出不心里那给啥里的，牛不里的嘛，先多买路，今那路没有那样了不喏。因为呢，不比说你他来提个，忙得那个咯，给路的给路，俺是过沙龙过的，并不是高档的套房而已。那个那单面个屋里说了，套了那些没洗的路，东山书记的，地大文过住了那些，叫我们洗吧屋的。问你他那个过大文有他来东山书记个，过地大文过把住来的，这个照应个，路大边的对面也比如人家也 Federal Democracy 那个土豆那些对，撇的路呗，有啥米把的的，忙得那吧，说了多来没有的，地屋里嘛把的，一门子对一带。地大王地亚地亚主噶，这个呗，阿里蛮只的个小王，东北那里没路，突然没点过来，这个拥挤的啦。
哎，这那个咯，咱们安的玻璃，这单对嘛，首先这单对嘛，阿里我们的嘛，把那医院这里这个玻璃，这那个巴黎州地方为省内通达于 Federal 避让书南安路的少爷避让书人家人的朋友都在医术的，毕竟蛮只的东姑姑，喏。啊，啥表奶奶？啊，这个养老股呗，咱们男的嘛，家奶奶路就那么懂得吧
？OK， 这五点钟，所以啊，过去那个五毛说叫怎么着五点着的，就那路的怎么着啊？皮五三六比较，肯定是啥表比较？哎，那个六多嘛，那么那就叫美工的股表比个呀？怎么着五点着表多了？就那五点的是没名了吧？所以，怎么着也看看那个啊，股波比较没名多啊？这路就那路表路没有了。
နေကြနိုင်ဦးခင်ဘာလို့လဲရက်ပိုင်းပဲရှိပါလိမ့်မယ်တကယ်တော့ကျတော့အထူးထူးတင်ရင်းချင်းသာတွင်လို့ဒီအတိုင်းငါပုဂ္ဂိုလ်ရဲ့ပြင်ပြတဲ့အရာကျွန်တော်ကနိုင်ငံရေးကျင်းသားတွေအပြင်းပေါ့နော်ကြံတဲ့မှုတွေပါခိုင်မယ်ဆိုရင်ကျွန်တော်တို့ကလုံးနဲ့ညှိပြီးတော့လုံရင်းကြမယ်ဒါပါပါဒါဆိုရင်ကျွန်တော်သမရဓမ္မထူရမှုပါအခုကကျွန်တော်ရက်ပိုင်းရှိပါလိမ့်မယ်နော်ရက်ပိုင်းပဲရှိပါလိမ့်ကျွန်တော်ခုနကျွန်တော်မြင်တာလည်းပဲဒါကခုနတော်တာရှင်တယောက်ဒီကြံပြုသွားတယ်လို့ပဲ59စာလုံးနဲ့ဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်အောင်ကြံဖန်ပိတ်ပင်ထားတဲ့အတွက်ဒီဟာပေါ်လာတာဗျာနှုတ်မ
ကြီး
ကိစ္စရှိကို
ဟုတ်ကဲ့မေတ္တလာမျိုးကဦးစိန်မောင်နဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့နောက်တာတောတာရှင်တွေအကုန်လုံးကလည်းပဲအခုလိုမျိုးဒေါန်ဆန်းစုကြည်တာဝန်ယူလိုက်တဲ့အပေါ်ကိုထောက်ခံကြတာကများပါတယ်။ကောင်းကွက်တော့ကျွန်တော်အစောပိုင်းကဖတ်သွားပြီးတဲ့ဟိုတောတာရှင်တူရှိပါတယ်။တချို့ကတော့ဒီပုံမှာပွင့်မကြတဲ့အတန်ချို့လို့ရှိပါတယ်။ဒါပေမဲ့ရေပုံကကျွန်တော်တို့ခြုံပြီးပြောရရင်တော့အားလုံးကိုချုပ်ပြီးပြောရရင်တော့ထောက်ခံတဲ့လူအစီအတွက်ကသဘောတူတဲ့လူသဘောကျတဲ့လူအစီအတွက်ကပိုများတယ်လို့ပြောရမှာပါ။အစောပိုင်းကပြောသလိုပဲလူတွေကဒေါန်ဆန်းစုကြည်ကိုခေါင်းဆောင်ဖြစ်စေချင်လို့တင်ပေးခဲ့တော့ဒေါန်ဆန်းစုကြည်ကခေါင်းဆောင်နေရာယူတယ်ဆိုတော့လည်းပဲဒါဟာဟိုကောင်းတဲ့ကိစ္စလို့မြင်ကြပါတယ်။ဆိုတော့ဥယျာဉ်မျိုးသိန်းနဲ့ဥတင်တန်းဦးတို့ကျွန်တော်တို့နောက်ထပ်1 minute ခွဲလောက်ရှိပါမယ်။ဥယျာဉ်ဒေါ်ရယ်မျိုးသိန်းရဲ့အရင်ဆုံးပြောပါ။ဒီလိုအခြေအနေကနေပြီးတော့အခြေခံဥပဒေပြုပြင်ရေးကိစ္စကိုဘယ်လောက်ထိတွန်းအားပေးနိုင်မလဲ
။ကျွန်တော်အမြင်ကတော့ဗောလေလက်ရှိကျွတ်တော်ထဲမှာတွေ့နေရတဲ့မြင်ကွင်းတွေအရကြည့်မယ်ဆိုရင်ဇာမေ9 minutes အတွင်းမှာဗောလေဒီအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ဟာခရီးပေါက်နိုင်ကြီးအတော်လေးကိုနဲတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့။ပွတ်တိုက်မှုတွေရောပုံများလာနိုင်သလား
။အဲကျွန်တော်မြင်ကားတော့လာမယ့်လွှတ်တော်တက္ကသိုလ်တွင်းမှာဒီတက်မတော်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေဂျားမှာပွတ်တိုက်မှုတွေပို့ပြီးတော့များလာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်တယ်။အဲဒါမှမဟုတ်တက်မတော်အနေနဲ့နော်ဟိုဒီအပြောင်းလဲဟာတက်မတော်အတွက်လည်းကြီးကြီးမားမားအကျိုးရှိမယ်လို့ကျုံကြည်လာတဲ့အခါကျရင်အဲ့ဒီလိုလက်ခံလာမယ်ဆိုရင်တော့အပြောင်းလဲကပို့ပြီးမြန်ဆန်လာမယ်နောက်ပြည်ပုံအခြေခံဥပဒေပြင်ဆင်ရေးဟာလည်းပဲပို့ပြီးတော့လက်တွေ့ကျကျအကောင့်ထဲပေါ်လာနိုင်မယ်လို့ကျွန်တော်သုံးသပ်ပါ
ဟုတ်ကဲ့ဦးတင်းတန်းဦးမိနစ်ဝဲရပါမယ်ပြောပါခင်ဗျဟ
ုတ်ကဲ့ဗျာဒါကတော့ဒေါက်တာကြီးဆက်ခံတာအမိုက်ပုံကြီးဆက်ခံတဲ့အခါကျတော့သူစိတ်ပူပုံရပါတယ်ဗျဟိုဂျင်းဆိုင်ကျုံတိကလည်းစက်တာတွေကအလွန်များတဲ့အတွက်နိုင်ငံရေးစီးပွားရေးပညာရေးကျမကြီးအကုန်ချစ်ချုံကြနေတော့သူအားတော်ခွန်ဆိုင်လိုက်ပြီးတော့ပါတယ်အောင်အတွက်ဒီကိစ္စကိုဆောင်ရွက်တယ်လို့ကျွန်တော်ယူဆတယ်
။ဟုတ်ကဲ့ပါ။ပင်နယ်ဆွေးနွေးပေးတဲ့ဦးတင်တာဦးဒေါက်တာရမျိုးသိန်းပအဝင်ဆွေးနွေးကြတဲ့သောတာရှင်တွေ email ပို့ message ဆွေးနွေးကြတဲ့သောတာရှင်တွေအထူးသဖြင့်နားထောင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ။
ကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည7:00ထိဆက်လက်ကြီးညာပေးနေပါတယ်။သောရရှင်နေနေနဲ့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။အခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ပနမဆော်ရဆာရန်ပနမ papers အရှုပ်တော်ပေါ်မှာပရိုတိန်ဝန်ကြီးချုပ် David Cameron ရဲ့မိသားစုရဲ့ငွေကြေးအရှုပ်ရှင်တွေပါဝင်ပတ်သက်မှုရှိတဲ့အတွက်ဝန်ကြီးချုပ် David Cameron ကိုနှုတ်ထွက်ပေးဖို့လန်ဒန်ကဆန္ဒပြသူတွေကဒီကနေ့တောင်းဆိုလိုက်ကြပါတယ်။အာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြည်လဲပေါင်းစည်းရေးပို့ပြီးရဖို့နီလန်ပေါင်းစုံနဲ့ကြိုပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးဆလာဟူဒင်ရပ်ပါနီကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဆေးဆွနွေးပွဲကိုတာလီဘန်တို့ရောက်လာခဲ့ရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အရှိအလဲပိုင်းနဲ့အာရှခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဒီကနေ့နိုင်ငံကော်မရှင်ကြားတွေ့ဆုံတဲ့အစည်းအဝေးအတွင်းမစ္စတာရပ်ပါနီကပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်ဥပဒေပြုအမတ်တွေဟာရှင်းနေချုံတဲ့ပြည်ရဲဝန်ကြီးရာထူးတွေအတွက်အစိုးရရဲ့နမစင်းတင်သွင်းသူတွေကိုဒီကနေ့အတည်ပြုလိုက်ပါတယ်။ပါလီမန်မဲ့ပေးရွေးချယ်မှုအရရခိုင်စစ်ဘိုလ်ချုပ်တူဖြစ်တဲ့တတ်မိုဟာမက်ဂျာဟက်ကိုပြည်ရဲဝန်ကြီးရာထူးနဲ့ရခိုင်လူအခွင့်ရေးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့မိုဟာမက်ဖာရစ်ကိုရှင်းနေချုံအဖြစ်အတည်ပြုခန့်အပ်လိုက်တာဖြစ်ပါတယ်။ရှီမင်းနိုင်ငံတောင်ပိုင်းအဗျန်ပြည်နယ်ထက်ကကာရန်တခုကိုအယ်ခိုင်ဒါစစ်သွေးကြွားတွေခြုံငှိုတိုက်ခတ်တာကြောင့်စစ်သား15ဦးထက်မနည်းတိစုံသွားပါတယ်။အန်မာမျိုးကအရက်သားတွေစီလာတဲ့ကားပေါ်စီနင်းလိုက်ပါလာကြတဲ့စစ်သားတွေကိုလက်နက်အပြည့်ကင်ထားတဲ့အယ်ခိုင်ဒါစစ်သွေးကြွားတွေကမနက်အစောပိုင်းမှာတိုက်ပြီးတော့တိုက်ခတ်တာလို့ဒေသတွင်းသတင်းတွေကဆိုပါတယ်။စစ်သားတွေကိုကားပေါ်ကဆင်ခိုင်းပြီးတော့သူတို့ခေါင်းတွေကိုတနက်နဲ့ပစ်တက်ခဲ့တာလို့လည်းသိရပါတယ်။
သတင်းချင်းညုတ်ကိုနန်းလောင်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့engineer ကတော့ Russia Smith ဖြစ်ပါတယ် VOA American တန်ညနေပိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန် ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.